ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားနာကြားပြီးရေစချာအမြတ်တမ်းပေးဝေခြင်းကိစ္စကိုဆောင်ရွက်ကြရအောင်။သာသနာတော်နှစ်2559ခုနှစ်မြန်မာဘောဇာတက္ကရေ1385ခုနှစ်နေုံလာပြီးကျော်9ရက်2013ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့မှာစကိုင်းတောင်ရုံများဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမွန်ပြည်နယ်ကြိုက်ထူမြို့ပိန်စိကြိုက်ထူမြို့နယ်ပိန်စိရဲမြို့မြို့မှာနှစ်ရက်ကွက်ဗုဒ္ဓေစာလမ်းမှာနေထိုင်တဲ့ယဟန္တာယကာဥတန်းဝေယဟန္တာဤကာမဒေါ်ဟေမာမြင့်တာမောင်လာမင်းမောင်တမီမာထာဝဇင်ဝေမိသားစုတို့ကလာရောက်ပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်။အဓိကအကြောင်းရင်းခန္ဓာကစကိုင်းတောင်ယူမြတ်ဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ပြီးပရိယပฏิပတ်သာသနာတောင်ကိုထမ်းဆောင်နေတဲ့မန္တလေးမြို့တက်ကြတီဟာတာမဏိကျော်ဘွဲ့ရရှင်သာဂရိယာလင်္ကာရအာသင်္ကန်းတပိတ်ပရိက္ခရာတန်စာဆင်ပြီးတော့ရဟန်းဘောင်သူတွတ်တွင်ချီမြောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာရဟန်းငံမင်္ဂလာဒီမင်္ဂလာကိုမိမိတို့ကပစ္စယနုက္ခာနဲ့ချီမြောက်ပြီးတော့ပြုလုပ်ကြတယ်။အဲ့တော့ရဟန်းလောင်းရှင်သာဂရလင်္ကာရရဟန်းတိရှင်သာဂရလင်္ကာရအတွက်လိုအပ်တဲ့ရဟန်းတွေနဲ့အဆက်တဲ့သင်္ကန်းတပိတ်ပရိက္ခရာရှင်အောင်ကောင်းဆောင်ကျန်းစာအုပ်စတဲ့ပစ္စည်းမျိုးစုံကိုလည်းပဲရဟန်းတက်အားမိမိတို့ကလှူဒန်းပူဇော်ကြတယ်။ထိုရဟန်းကံမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်350တို့အားအာယုန်ခါမှာခောက်ဆွဲစွန်းနေ့လယ်ခါမှာလည်းပဲတန်ဃာတော်350တို့အားမွန်မြတ်လာစွာသောဆွမ်းခဲဝဲဘောဇင်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုစီပူအားထုတ်ပြုလုပ်ကြတယ်။ပင်တန်ကဆရာတော်3ပါးနဲ့မြတ်စွာဘုရားကျောင်းတိုက်နာယကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးအတွက်5000ကျပ်တန်5000ကျပ်တန်ဝတ္ထုပစ္စည်းများကိုလှူဒန်းပူဇော်ကြတယ်။အနုနာယက5ပါးတို့အားတစ်ပါးတစ်ပါးအတွက် 3000 ကျပ်တန်ဝတ္ထုပစ္စည်းများကနဝဇကစာချဆရာတော်7ပါးတို့အားတစ်ပါးတစ်ပါးအတွက် 2000 ကျပ်တန်ဝတ္ထုပစ္စည်းများကိုလည်းပဲအတိအသည့်လှူဒန်းပူဇော်ကြတယ်။တိလရှင်ဆရာလေး12ပါးတို့အတွက်တပါး5000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားမာနယကဆရာတော်ဟာဓမ္မပူဇာအဖြစ်တသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဒီကုသိုလ်တွေကိုလည်းပဲစီပူအားထုတ်ကြတယ်ခင်ဦးမြို့နယ်ကုန်းတာကြီးရွာဦးအောင်ရှိန်ဒေါ်မာညွန့်မိသားစုကလည်းပဲတန်ဃာတော်350တို့အားညနေခါတုန်းကဖြော်ရည်ဆေးပစ္စည်းများလောင်းလူပြီးတော့ဆက်ကပ်လှူဒန်းကြတယ်။ဒါကမိမိတို့ရဟန်းခံမင်္ဂလာကိုကြောင်းပြုပြီးတော့စီပူအားထုတ်ပြုလုပ်တဲ့ကုသိုလ်မင်္ဂလာများဒါနမင်္ဂလာများဖြစ်တယ်ပေါ့။နောက်တခါကြွားရောက်လာတဲ့ဓမ္မမိတ်ဆွေများចောင်းတိုက်တွင်ရှိယောဂီသူတော်ရှင်များចောင်းတိုက်ထဲမှာလှုပ်လှုပ်နေကြတဲ့ဝန်ထမ်းများအားလည်းပဲအာဟာရဒါနသာဝေတောက်ဖွေများမြေကျွေမွေးအခံကြရတယ်။တရဏဂုံ3ပါးနဲ့တကဝသီလတော်မြတ်ကိုလည်းပဲခံယူကျင့်သုံးစောင့်တည်ခဲ့ကြတယ်ထပ်မံပြီးတော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့ပရိတရားတော်မြတ်ကိုလည်းပဲမိမိတို့ရိုးရိုးသေးသေးလေးလေးစားစားနာယူကြတယ်ဒီတော့ရဟန်းကံမင်္ဂလာဓမ္မနုဂ္ဂဟကုသိုလ်မင်္ဂလာကိုကြောင်းပြုပြီးတော့ဒါနသီလภาวนาก้าวหมู่မျိုးစုံကိုယနေ့မိမိတို့စီပူအားထုတ်ရတယ်လို့ဒီလိုဝမ်းမြောက်ဝမ်းသာရှိဥစွာဖြစ်ဖို့ကြားရတဲ့ပုဂ္ဂိုလ်တွေလည်းပဲတာရုနုမောဒနာခေါ်နိုင်ဖို့ဒါဘုန်းကြီးရှိဥစွာဖတ်ကြားပေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့ဒီတာမဏေကျော်ရှင်သာဂရိယာလင်္ကာရကိုမိမိတို့ကကိုရင်ဘုငယ်ဘဝကလေးကတောင်းထားပြီးတော့ပစ္စည်းလေးပါထောက်ပံ့တယ်ယနေ့ခါမှလည်းပဲအသက်ပြည့်လာတဲ့အခါ ပစ္စည်းလေးပါတာဝန်ယူပြီးတော့ရံခံမြင့်မြတ်တော်ရံဖြစ်သူရောက်အောင်ပြုလုပ်ကြတယ်ပေါ့အဲ့တော့စာပေအနေနဲ့တာမဏေကျော်ဘွဲရပြီဆိုရင်ဘုန်းကြီးတို့ပိဋကတ်တဘောကြောကြောပြီးသွားခဲ့ပါပြီတရာနီးပတ်တင်းချူနီးဒီရကြည်လို့ရှိရင်လည်းပဲအဆင့်တန်းမြင့်တဲ့ဓမ္မစရိယရိုးရိုးအောင်ပုံကိုတဲ့မနှိမ်ကြတဲ့အည်သွေးတွေပိုင်ဆိုင်ခဲ့တယ်ပေါ့ဒီတော့တာမဏေရှင်သာရိယလင်္ကာရကိုမိမိတို့ကရဟန်းခံပေးတယ်ဒီရဟန်းတဲ့နေနဲ့အနာဂတ်မှာသာသနာတောင်တွေကိုထမ်းဆောင်နိုင်တဲ့အရေးသွေးအထိုက်လျောက်ရှိသွားပြီးဆက်လက်ပြီးလေအရေးသွေးတွေဖြည့်မယ်အဲ့တော့ရည်ရွယ်ချက်အနေနဲ့မိမိတို့အနေနဲ့ရဟန်းခံနိုင်ဆက်တဲ့ရဟန်းခံပေါ်မှာထားရှိရမယ်ဒီအကြောင်းအရာလေးတွေရဟန်းခံမင်္ဂလာလုပ်တယ်ဆိုတာဘလို့ဒိဗ္ဗေလေးတွေပါတယ်ဒီအကြောင်းအရာလေးတွေသိအောင်ဘုန်းကြီးရဟန်းခံမင်္ဂလာတရားတော်ဆိုပြီးတော့ရဟန်းခံနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုနည်းနည်းပါးပါးပြောပြပေးမယ်ပေါ့အဲ့တော့ရဟန်းခံမင်္ဂလာနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုနာကြားရတဲ့အခါဘုရားရှင်ရဲ့အာဘော်ကိုလည်းတကြိတ်တရေသာမိမိတို့သိရှိ권ရမယ်ရဟန်းတဲ့အနေနဲ့လည်းပဲဒီဘုရားရှင်ရဲ့ဆုံးမတွေကိုနာယူပြီးတော့မိမိဘလို့ရှောက်လှမ်းရမလဲမိမိရဲ့ရှောက်လှမ်းရမယ့်ဘဝကိုရှင်ရှင်လင်းလင်းမြင်သွားနိုင်တယ်ရဟန်းတက္ကရာမတွေအနေနဲ့လည်းပဲရဟန်းတော်ရဲ့ဆွေမျိုးတွေအနေနဲ့လည်းပဲမိမိတို့ရဟန်းတော်ရှောက်လန်းရမယ့်လမ်းကိုမိမိတို့ဘလို့ကူညီပံ့ပိုးတင့်တယ်ဒါလေးတွေလည်းအထက်လျောက်နားလည်သွားပါလိမ့်မယ်ဒါကြောင့်ဘုန်းကြီးရဟန်းခံမင်္ဂလာတရားတော်ဆိုပြီးတော့ရဟန်းခံနဲ့ဆက်ပြီးတော့တည်တင့်တည်ထိုက်တာလေးတွေကိုဘုန်းကြီးတို့ပြောပြပေးမယ်ပေါ့အဲ့တော့ဘုန်းကြီးတို့ရဟန်းဘာဖြစ်လို့ပြုရတယ်လဲရှင်သာမဏေဘာဖြစ်လို့ပြုရတယ်လဲဒါလေးတွေကိုရှေးဆရာတော်တွေကဘုရားရှင်ရဲ့အာဘော်နဲ့အညီသာမဏေပြုတော့ကလည်းပဲဒီရည်ရွယ်ချက်လေးတွေအတိုင်းရှင်သာမဏေပြု권တောင်းခဲ့တယ်ယနေ့ယဟန်ခံတော်လည်းပဲဘုရားရှင်မိမ့်မာတော်မူတဲ့အတိုင်းယဟန်ဖြစ်ကိုတောင်းခဲ့တယ်ပေါ့အဲ့ဒီထဲမှာရည်ရွယ်ချက်လေးတွေပါတယ်ပေါ့သာမဏေပြုတော့ကရှေးဆရာတော်တွေကဘုရားရှင်ရဲ့ဆန္ဒတော်နဲ့အညီဘလို့ရှင်ပြုပေဖို့တောင်းမှန်ခိုင်းတယ်လေဆိုတော့ပန္ဒီတန္တာရဝတ္တဒုက္ခတောမောစနထာယပပိစံယာစာမိပန္ဒီရှင်ဘုရားတန္တာရဝတ္တဒုက္ခတောတန္တာရဝုဆင်းရဲမှာမောစနထာယလွမြောက်ပါရခြင်းအကျိုးငါပပိစံရှင်သာမဏေဖြစ်ကိုယာစာမိတောင်းပါ၏အဲ့တော့တန္တာရဝုဆင်းရဲကလွမြောက်ဖို့အတွက်ရှင်ပြုပေးပါဒါမျိုးတောင်းခဲ့တယ်အဲ့တော့ဆိုလိုရင်းကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်တွေကိုကျင့်နိုင်အောင်လို့တပည့်တော်ကိုရဟန်းပြုပေးပါ၊သာမဏေပြုပေးပါ၊ဒါမျိုးတောင်းဆိုခဲ့တာ။နောက်ဒီနေ့ရဟန်းခံတော်လည်းပဲတန်ကံပန္တိဥပတံပရံယာစာမိအုံလုံးပတုမံပန္တိတန်ကောနုကံပံဥပါဒာယ။အဲ့တော့တန်ဃာတော်တွေကိုရဟန်းဖြစ်တောင်းပြီးတော့နိုင်ကြတဲ့သာမဏေဖြစ်ကထုတ်ဆောင်ပြီးမြင့်မြတ်တဲ့ရဟန်းဖြစ်သူရောက်အောင်ပို့ဆောင်ပေးပါ။ဘာဖြစ်လို့လဲဆိုတော့ရဟန်းတရားတွေကိုချိန်များများကြိုးစားအားထုတ်ခွင့်ရအောင်လို့တောင်းခဲ့တာပရိယတ္တိပฏิပတိစာတင်စာချတရားဟောတရားပြဆိုတဲ့ပရိယတ္တိအလုပ်ဘုရားပြုမေတ္တာပွားတရားရှုမှတ်ခြင်းဆိုတဲ့ပฏิပတ္တိအလုပ်ဒီနှစ်လုပ်ကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်အောင်ဒီလုပ်တွေကိုလှုပ်ဆောင်ရင်းနဲ့ကိလေသာတွေငြိမ်းအေးပါရမီကုသိုလ်တွေတိုးပွားပြီးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ရှင်သာမဏေပြုပေးပါယဟန်ပြုပေးပါလို့ဒီလိုတောင်းဆိုခဲ့တာဘုန်းကြီးတို့လူဘဝမှာကြတော့စာဝဏ္ဏေကြီးကိုယ်တိုင်ပဲရှာဖွေရတယ်တာယေသမီးကြီးနဲ့မိမိတို့လူလောကထဲမှာကျင်းကျင်းမြောင်းမြောင်းနဲ့နေရတယ်ဒီထဲမှာလူမှုရေးကိစ္စတွေအတွက်မိမိတို့ပါဝင်ဆောင်ရွက်ရတော့သာသနာရေးဆိုတာနည်းနည်းပါးပါးပဲဆောင်ရွက်နိုင်တယ်အဓိကကြတဲ့ပရိယတ္တိပฏิပတိဆိုတဲ့အလုပ်ကိုအခြေအနေအများကြီးမပေးနိုင်အောင်စီးပွားရေးလုပ်ရင်းနဲ့မိမိတို့ကထောက်ပံ့တဲ့အခြေအနေပဲရှိတယ်။အဲ့တော့သာသနာ့အလုပ်ကိုတကယ်လုပ်ရတာကယဟန်သာမဏေတွေတဲ့ယဟန်ပြု권ရမှသာမဏေပြု권ရမှကိုယ့်အတွက်လည်းပဲကိလေသာနေချောင်းအကျင့်တွေကျင့်နိုင်တယ်။နိဗ္ဗာန်မျက်မှောက်ပြုချောင်းအကျင့်တွေကျင့်နိုင်တယ်။နောက်ပြီးတော့သာသနာရှေ့ချောင်းဖြစ်တဲ့စာသင်စာချဒီအလုပ်တွေကိုလည်းကြဲကြဲပြဲပြန့်လုပ်နိုင်တယ်။အဲ့တော့ဒီလုပ်တွေကိုလုပ်ပြီးတော့ကိရိတာတွေနေပါပါရမီတရားတွေတိုးပွား ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ဖို့ရှင်သာမဏေပြုပေးပါရဟန်းပြုပေးပါဒီလိုတောင်းပန်ခဲ့တယ်ပေါ့ဒါကြောင့်ဘုန်းကြီးတို့သာမဏေကိုရင်ဘာဖြစ်လို့ဝတ်ခဲ့ရတယ်လဲဘာဖြစ်လို့ရဟန်းခံခဲ့ရတယ်လဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ဖို့ဖျားရှင်အနှင်းတော်မူခဲ့တဲ့သာသနာအလုပ်တွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်အောင်လို့ဒီအလုပ်တွေကိုလှုပ်ဆောင်ရင်းနဲ့အာကုသိုလ်ကိရိတာတွေနည်းပါအောင်လို့ကုသိုလ်ပါရမီတွေနှလုံးသားထဲမှာတိုးပွားခြင်းလို့ယဟန်ပြုတယ်ရှင်သာမဏေပြုတယ်တဲ့အဲ့တော့ဘုန်းကြီးတို့ယဟန်တဲ့ဖြစ်တဲ့ရှင်သာဂရိယလင်္ကာရလည်းပဲမိမိယဟန်ပြုခြင်းရဲ့အကြောင်းလေးကိုမမေ့သင့်ပါဘူးတခါတကမတွေအနေနဲ့လည်းပဲမိမိတို့ယဟန်တဲ့ဟာဘာကြောင့်ယဟန်ဝတ်တယ်လဲရည်ရွယ်ချက်ကဘာလဲဒါလေးတွေကိုမမေ့သင့်ပါဘူးအဲ့တော့ဒါဆိုလို့ရှိရင်ဘာဖြစ်သွားမလဲလောကီဂုံပကတနာတွေနောက်မလိုက်ဖဲနဲ့တဂါရဂမတွေယဟန်တဂါရဂမတွေရလည်းပဲမလှူသင့်တဲ့ပစ္စည်းတွေကိုရှောင်ကျဉ်ရပါတယ်ဘုန်းကြီးတို့တစ်ပင်တပင်ပြုစုတဲ့အခါရေလောင်းများရင်လည်းပဲအမြစ်ပုတ်ပြီးတော့သေတတ်တယ်ရေမလောင်းမဲနေလို့ရှိရင်လည်းပဲအမြစ်ချောက်ပြီးတော့သေတတ်တယ်ဒီလိုပဲမိမိတို့ယဟန်တော်ကိုပြုစုတဲ့အခါမှာရည်ရွယ်ချက်ကိုနားလည်တယ်ဆိုလို့ရှိရင်မလှူသင့်မလှူထိုက်တဲ့ခေဘောပစ္စည်းတွေမလူမိအောင်လှူလိုက်လို့ရှိရင်ရေလောင်းများပြီးအမြစ်ပုတ်သေသွားတယ်လို့ဒီလိုပဲမိမိတို့ယဟန်တော်မှာတန်ဃာတွေနဲ့မဆိုင်တဲ့ပစ္စည်းတွေကိုမိမိတို့ကမြောက်ပေးလှူပေးယဟန်တကားတကားမယဟန်မဲတော်ခမီးတော်တွေကဓာတွေကိုပဲအထင်ကြီးဒါဆိုလို့ရှိရင်ဒီယဟန်လေးရဲ့ဘဝဟာပဝင်မြင်ယောဂာနဲ့အမြစ်ပုတ်ပြီးတော့သေသွားတတ်တယ်တဲ့ဒါကြောင့်မအပ်တဲ့မဆက်တဲ့ပစ္စည်းတွေကိုလည်းပဲမလူရအောင်မိမိတို့ရည်ရွယ်ချက်ကိုနားလည်ရတယ်ရည်ရွယ်ချက်ကနိဗ္ဗာန်ရောက်ကြောင်းကျင့်ကိုကျင့်ဖို့ပရိယတိပရိပတိသာသနာလုပ်ကိုကြည်ကြည်ပြန့်ပြန့်ဆောင်ရွက်နိုင်ဖို့ဒီတော့လိုအပ်နေတဲ့စာအုပ်စာရန်ဒီဓာတ်တွေကိုဘုန်းကြီးတို့အချိန်မရွေးအခါမရွေးတက်နိုင်တဲ့များလှူဒန်းနိုင်အောင်လိုအပ်နေတဲ့သင်္ကန်းထီဖနက်စတဲ့ယဟန်တော်ရဲ့အသုံးဆောင်တွေနာယီစတဲ့ဒီသုံးဆောင်လေးလည်းပဲခင့်အနေနဲ့လိုအပ်တာပဲဒါလေးတွေကိုတော့တက်နိုင်နေများလှူဒန်းဖြစ်အောင်မအမရာဖြစ်တဲ့ကင်မရာတွေဝယ်ပေးတာနောက်ပြီးတော့ဆလောင်းတွေတက်ဆင်းပေးတာဒါတွေဟာဘုန်းကြီးတို့သာသနာအတွက်ဘာကြိုးများမလဲနိဗ္ဗာန်ရောက်ကြောင်းကျင့်ဟုတ်ပါသလားဒါလေးတွေကိုစဉ်းစားစီခြင်းတယ်ဒါကြောင့်ဘုန်းကြီးတို့ယဟန်ဘကြောင့်ပြုရတယ်လေတာမဏေဘကြောင့်ပြုရတယ်လေတာမဏေပြုခြင်းရဲ့ရည်ရွယ်ချက်ယဟန်ပြုခြင်းရဲ့ရည်ရွယ်ချက်ဟာကိလေသာတွေနှေးပါပြီးတော့ပါရမီတွေတိုးပွားနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ရအတွက်ရှင်ပြုယဟန်ပြုကြတာအဲ့တော့ဒီလိုပါရမီတွေစီးပွင့်ရင်းနဲ့သာသနာလုပ်ဖြစ်တဲ့စာသင်စာကြတရားဟောတရားပြဖျောက်ပြုမေတ္တာပွားတရားရှိမှတ်တဲ့လုပ်တွေကိုအချိန်များစွာလှုပ်ဆောင်နိုင်ဖို့ကိလေသာတွေနှေးပါအောင်ကြိုးစားနိုင်ဖို့ယဟန်ပြုတာတဲ့ဒီယဟန်ပြုခြင်းရဲ့ရည်ရွယ်ချက်နဲ့တာမဏေပြုခြင်းရဲ့ရည်ရွယ်ချက်နဲ့ညီတရားလျော်စွာမဟုတ်တဲ့ပစ္စည်းမအပ်ဆက်တဲ့ပစ္စည်းတွေမိမိတို့မလူမိအောင်နောက်ပြီးတော့မိမိတို့ယဟန်တက္ကရာကမတယုံယုံနဲ့ဘုံကြီးပြီးတော့နိုင်ငံခြားသွားဖျားဖူးလိုက်ဖို့ဒီလုပ်တွေဟာရောတကယ်စစ်မှန်တဲ့သာသနာပြုဟုတ်ပါသလားဒါလေးတွေကစနားလေရမယ်ဒါဆိုလို့ရှိရင်မိမိတို့ယဟန်ကိုဒီထဲမှာပါဝင်မသွားအောင်တက္ကရာကမတယုံယုံနဲ့ဖျားဖူးလိုက်ပို့တာတို့နောက်ပြီးတော့တက္ကမတယုံယုံနဲ့ငွေတွေပေါ်တဲ့အတွက်နိုင်ငံခြားသွားတာတို့ဒီလုပ်တွေဟာသာသနာတည်တံကြောင်းဟုတ်ပါသလားဒါလေးတွေစဉ်းစားပြီးတော့ဒါတွေကိုအာမပေးမိဖို့နောက်ပြီးတော့မျိုးဆက်တွေကိုမွေးဖွားအောင်စာတင်စာချအလုပ်ကိုစေနာနဲ့ထက်ထက်တန်တန်နဲ့လုပ်ကင်နိုင်အောင်ပံ့ပိုးနိုင်ဖို့ရည်ရွယ်ချက်ကိုတည်ရတယ်တဲ့ဒါကြောင့်ဘုန်းကြီးကရဟန်းပြုခြင်းရဲ့ရည်ရွယ်ချက်တာမဏေပြုခြင်းရဲ့ရည်ရွယ်ချက်လေးကိုဒါမြတ်စွာဘုရားရှင်ရဲ့အလိုကြရှေးဆရာတော်တွေတာမဏေပြုတုန်းကရှင်ပြုတုန်းကရှင်ပြုခွင့်တောင်းတဲ့အခါဘယ်လိုဆိုရတလဲ။ယဟန်ပြုတဲ့အခါမှာလည်းပဲဘယ်လိုဆိုပြီးတော့တောင်းရတလဲ။ယဟန်ပြုခွင့်တောင်းရတလဲ။ဒါလေးတွေကိုရည်ရွယ်ချက်ကိုသိအောင်ဘုန်းကြီးကပြောပြခြင်းဖြစ်တယ်ပေါ့။နောက်တစ်ခါဒုတိယချက်အနေနဲ့ဘာလဲဆိုတော့မြတ်စွာဘုရားကယဟန်ပြုတဲ့ပုဂ္ဂိုလ်ဘယ်ချိန်မှာယဟန်ပြုပေးရမလဲဆိုတော့အသက်20ပြည့်တဲ့အချိန်မှာယဟန်ပြုပေးပါတဲ့။ဘုန်းကြီးတို့အသက်20ဆိုတာပထမတော့ဘုရားရှင်ကိုယ်တော်မြတ်ကတန်နစီလူပဲမင်းခဲ့နောက်ပိုင်းရှင်ကုမာရကတ္တပဆိုတဲ့မထေမြတ်နောက်ပိုင်းမှာဆန်းဆန်းကြဲကြဲဥပမာဥပမေယတွေနဲ့တရားဟောစွမ်းနိုင်တဲ့ယန္နာရှင်မြတ်အဲ့ဒီယန္နာရှင်မြတ်ကမိဝမ်းမှာပဋိသင်္ဍေနေတဲ့ရက်လာနဲ့တကဝအသက်20မှာယဟန်ပြုခဲ့တာဥပမာအပြင်အမိဝမ်းမှာ6လကျော်ကျော်ပဋိသင်္ဍေနေခဲ့ရတယ်ဆိုရင် 16နှစ်နဲ့3လအမိဝမ်းမှာပရိသဏနေရတဲ့6လကျော်ကျော်နဲ့ထည့်ပေါင်းလို့ရှိရင်ဒါသက်20ပြည့်တာအဲ့တော့ပထမတော့သက်20ရံပြူရမယ်နောက်ပိုင်းတော့ရှင်ကုမာရကတ္တပကပရိသဏနေတဲ့လာရောပေါင်းမှာအသက်20အဲ့ဒီသက်20ရွယ်မှာရံပြူခဲ့တော့ငါမြတ်စွာဘုရားကသက်20ပြည့်မှာရံပြူကွင့်ပေးထားတယ်ငါကပဋိသင်္ဍီနေတဲ့ရက်လနဲ့တကဝပေါင်းမှတန်း20ပြည့်တယ်ငါယဟန်မှာဖြစ်ပါမလားလို့ဒီလိုတန်တရားတွေရှိပြီးမေးလျှောက်ခဲ့တဲ့အတွက်မြတ်စွာဘုရားကပဋိသင်္ဍီနေတဲ့ရက်နဲ့လနဲ့တကဝတန်း20ပြည့်ရင်ယဟန်ပြုပေးလို့မိန့်ကြားခဲ့တယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာအသက်20ပြည့်ရင်ဘာဖြစ်လို့ယဟန်ပြုခွင့်ပေးရတယ်လဲဆိုတော့အသက်20ပြည့်မှလောကဒဏ်ကိုခံနိုင်တာတဲ့အသက်20ပြည့်လာတဲ့ပုဂ္ဂိုလ်ဟာဘုရားရှင်ရဲ့ဉာဏ်တော်နဲ့သုံးသက်ကြည့်တဲ့အခါမှာကောင်းတဲ့လောကရန်တွင်တွေ့လည်းပဲမြောက်ကြွားမြောက်ကြွားနဲ့ဘဝင်မမြင်နိုင်တော့အသိဉာဏ်ဤတိုးလာခဲ့ပြီဆိုးွားတဲ့လောကရန်ဤနဲ့ရင်ဆိုင်ရတဲ့အခါမှာလည်းပဲကြောက်ရွံ့ကြောက်ရွံ့မျက်ရည်လေးဆန်းဆန်းဆန်းဆန်းနဲ့ဒါမျိုးမဖြစ်နိုင်တော့တတိတွေရှိလာခဲ့ပြီအဲ့တော့ဒီအသက်20ဆိုရင်တော့ကောင်းတဲ့လောကရန်မကောင်းတဲ့လောကရန်ဤအလုံးခံနိုင်ခြင်းရှိတယ်ဆိုပြီးမြတ်စွာဘုရားကအသက်20ပြည့်မှရဟန်းပြုပေးလို့မိန့်ခဲ့တာဒါလည်းပဲဘုန်းကြီးတို့အကြောင်းရှိတယ်ပေါ့ဘယ်လိုလဲဆိုတော့ဘုန်းကြီးတို့ရာဇဂျုံမြို့မှာဥပါဠိကောင်းဆောင်တဲ့ဥပါဠိဦးဆောင်နေတဲ့ကလေးလေးတွေ18ယောက်အဖွဲ့ရှိတယ်ပေါ့သူတို့ရဲ့မိဘတွေကသူတို့ရဲ့ကောင်းဆောင်ဖြစ်တဲ့ဥပါဠိဆိုတဲ့ကလေးလေးရဲ့မိဘနှစ်ပါးတိုင်ပင်ရတယ်သူတို့ရဲ့သားရှိရေးကိုဒီအသက်20ပြည့်မှယဟန်ခံရခြင်းအကြောင်းဖြစ်ပေါ်လာပုံလေးကိုဘုန်းကြီးနည်းနည်းပြောပြတာအဲ့တော့ဥပါဠိကောင်းဆောင်တဲ့ကလေးဟာ18ယောက်ရှိတယ်။အဲ့ဒီထဲမှာကောင်းဆောင်ဖြစ်တဲ့ဥပါဠိဆိုတဲ့ကလေးရဲ့မိဘနှစ်ပါးသူတို့ရဲ့သားအတွက်ရှေးရီးကိုတိုင်ပင်တော့ဘယ်လိုတိုင်ပင်မလဲဆိုတော့ငါတို့ဆိုတာအသက်ကမြဲတာမဟုတ်ဘူး။အဲ့တော့ငါတို့ရဲ့သားလေးဥပါဠိငါတို့ွယ်လွန်တဲ့အခါမှာမပင်မပန်ချမ်းချမ်းသာသာနဲ့အသက်ရှင်ကြံရစ်အောင်အသက်မွေးနိုင်အောင်ဘယ်လိုနည်းနဲ့ချမ်းချမ်းသာသာမပင်မပန်မဲ့အသက်မွေးနိုင်မှမလဲလို့မိဘနှစ်ပါးတားလေးကိုချစ်မြတ်လို့တော့တိုင်ပင်ကြတော့သူတို့ကဘလို့ကြံပေါ်တယ်လဲဆိုတော့ငါတို့တားလေးကိုစည်ရဲအတက်တင်ပေးရရင်တော့ကောင်းမယ်စည်ရဲအတက်တင်ပေးနိုင်ရင်တော့မပင်မပန်းချမ်းချမ်းသာသာအသက်မွေးဝမှုပြုနိုင်တယ်ဒါမျိုးတွေးကြတယ်ဒါမှမဟုတ်နောက်စဉ်းစားတော့အင်းစည်ရဲအတက်ကလည်းပဲရေးပါများရင်ငါတားလေးတွေရဲ့လက်ချောင်းလေးတွေဆင်းရဲပါလိမ့်မယ်ဒါလည်းပဲမပင်မပန်းချမ်းချမ်းသာသာတမူဝန်ကြောင့်မဟုတ်ဘူးဒါမျိုးတွေးပြီးတော့နောက်တခါတမျိုးကြံရတော့ကနန်းပင်ချာအတက်ကိုတင်ပေးရင်တော့ကောင်းမယ်တဲ့တခါမဟုတ်ပါဘူးလေကနန်းပင်ချာအတက်ကလည်းပဲတွေးတော့ရကြံစည်ရစဉ်းစားရတော့ရင်ဘတ်တီပူလာနိုင်တယ်ဒုက္ခရောက်နိုင်တယ်မပင်မပန်းချမ်းချမ်းသာသာတမူဝန်ကြောင့်တော့မဖြစ်နိုင်သေးဘူးနောက်တခုစဉ်းစားကြအောင်ဆိုပြီးနောက်တခါစဉ်းစားကြပြန်တော့ပရိန်အတက်ကိုတင်ပေးမယ်လို့သူတို့ပရိန်အတက်ကိုတင်ပေးလိုက်ရင်တော့ငါတို့သားလေးဟာမပင်မပန်းချမ်းချမ်းသာသာအသက်မွေးဝမ်းကြောင်းပြုနိုင်တယ်ငါတို့ကွယ်လွန်တဲ့အခါဆင်းရဲဒုက္ခမရောက်နိုင်တော့ဘူးဆိုပြီးတော့ပရိန်အတက်ကိုတင်ပေးဖို့စဉ်းစားကြတယ်နောက်တစ်ခါပြန်ပြီးတော့ပရိန်အတက်ကလည်းပဲမျက်စိတွေကိုဒုက္ခပေးနိုင်တာပဲဒီလောက်ကလည်းမဟုတ်ပါဘူးလေဆိုပြီးတော့သူတို့ဇနီးမောင်နှံ၄ယောက်ကသားလေးရဲ့အတွက်ဒီလုပ်ငန်းကိုလည်းပဲမလုပ်ဖို့ဆုံးတင်မပေးဖို့ဆုံးဖြတ်လိုက်တယ်။နောက်ဆုံးတော့ဘုန်းကြီးတို့ဘလို့တွေးတော့ကြံစီကြသည်ဆိုတော့အီမေခောသမနာတကြဗုဒ္ဓိယာဒုက္ခသီလာဒုက္ခသမာစာရာသူဘောဇနာနိဘုံစိတ်တဝါနိဝတေတုတယနေတုတယံတီ။ဩဟောဒီကျောင်းမှာနေတဲ့ဘုရားရှင်ရဲ့သားတော်တာကီဝင်းမင်းသားယဟန်ဒီဆိုတာရှိတယ်။ဒီယဟန်ဒီမှာကောင်းတဲ့အလေလေးတွေကောင်းတဲ့ကိုချင်းသီလတွေရှိကြတယ်ဆွမ်ပေါ်စင်တွေကိုလည်းပဲကောင်းကောင်းမွန်မွန်စားရတယ်သူတို့ကတရားဓမ္မတွေကလာပြီးတော့လှူတာတန်းတာကောင်းကောင်းမွန်မွန်နေစားနေရတာကိုသူတို့ကမြင်တော့ကိုချင်းတီလာလည်းပဲကောင်းကြတယ်အလေးထားလည်းပဲကောင်းကြတယ်နောက်ပြီးတော့ကောင်းကောင်းနဲ့ကောင်းပြီဆိုတဲ့ဆွမ်ခဲပွဲပေါ်စင်တွေကိုလည်းပဲသူတို့ကဖုံးပေးရသုံးဆောင်ရတယ်နေရတဲ့တိုက်တွေကိုကြည့်လိုက်ရင်လည်းလေလုံးမိုးလုံးတိုက်ကြီးတွေနဲ့နေရတယ်အဲ့တော့ငါတို့ရဲ့သားလေးကိုယဟန်ဒီထံမှာယဟန်ပြုပေးရရင်တော့မပင်မပန်းချမ်းချမ်းသာသာနဲ့အသက်မွေးဝမ်းကြောင်းပြုနိုင်မယ်ငါတို့ကွယ်လွန်တဲ့အခါမျက်စိမှိတ်တဲ့အခါစိတ်ချရမယ်လို့သူတို့နှစ်ယောက်တိုင်ပင်ကြရတယ်ဥပါဠိကောင်းဆောင်ဖြစ်တဲ့ဥပါဠိရဲ့မိဘနှစ်ပါးတိုင်ပင်ကြတယ်ဒါကဘုန်းကြီးတို့သ ိတ်ပြီးတော့အဆင့်တန်းမမြင်တဲ့အတွေးခေါ်ပေါ့စောစောကဘုန်းကြီးတို့ဆရာသမားတွေဘုရားရှင်ရဲ့ဆန္ဒတော်နဲ့ညီဘာလို့ယဟန်ပြုတ်တယ်လဲဆိုတော့သာသနာလုပ်ကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်ဖို့သာသနာလုပ်ကိုလှုပ်ဆောင်ရင်းနဲ့စိတ်ထားမှန်ကန်စွာနဲ့ကျင့်ရင်းနဲ့လောဘဒေါသကိလေသာတွေနယ်ပါဖို့ပါရမီကုသိုလ်တွေတိုးပွားဖို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ဒီရည်ရွယ်ချက်နဲ့ယဟန်ပြုရမှာတာမဏေပြုရမှာဒါမှမြင့်မြတ်တဲ့ရည်ရွယ်ချက်ဘုရားရှင်ရဲ့ဆန္ဒတော်နဲ့ညီတဲ့ရည်ရွယ်ချက်ဖြစ်ပါတယ်ခုတော့ဥပါလိရဲ့မိဘနှစ်ပါးကစိတ်ဓာတ်ကအနည်းငယ်နှိမ့်ကြတော့ငါတို့သားလေးယဟန်ပြုရှင်ပြုလိုက်လို့ရှိရင်တော့ကောင်းကောင်းစားရမယ်လေလုံးမလုံးတိုက်ကြီးတွေနဲ့နေရမယ်အမြင်ကတိတ်ပြီးတော့နှိမ့်ကြတယ်အဲ့တော့သူတို့တိုင်မြင်နေတဲ့အတန်ကိုဥပါတိဆိုတဲ့ကလေးကကြားတော့သူ့တငယ်ချင်းတွေထံသွားတဲ့။သွားပြီးတော့ကဲငါတို့ယဟန်နေထံသွားပြီးတော့ယဟန်ပြုကြစို့လို့သူကသူ့ရဲ့တငယ်ချင်း16ယောက်ကိုပြောလိုက်တယ်။ပြောတော့အရှင်သားသာရှင်ပြုမယ်ဆိုလို့ရှိရင်ကျွန်တို့တို့လည်းပြုဖို့ဝန်မလေးပါဘူးကျွန်တို့တို့လည်းပြုကြမယ်ဒီလိုသူတို့ကလည်းသဘောတူလိုက်တယ်။အဲ့တော့အတီးအတီးကိုယ့်ရဲ့မိဘထံနေသွားပြီးတော့သူတို့တိုင်မြင်ရတယ်ရှင်ပြုခွင့်တောင်းကြတယ်သူတို့ကိုရှင်ပြုခွင့်ယဟန်ပြုခွင့်ပေးပါကလေးလေးတွေပဲရှိသေးတာဘာမှအသက်မကြီးသေးဘူးအဲ့တော့ရှင်ပြုခွင့်တောင်းတော့မိဘတွေကလည်းပဲငကောမှသူတို့ရဲ့သားတွေရှေ့ရီးကိုကြည့်ပြီးတော့သာသနာပုံရောက်ရင်တော့စိတ်ချရတယ်ကောင်းကောင်းစားကောင်းကောင်းအိပ်ရတယ်ကောင်းကောင်းနေရတယ်သူတို့ရဲ့ရည်ရွယ်ချက်ကမြင့်မားမှုတော့မရှိဘူးမှန်ကန်မှုတော့မရှိဘူးဒါပေမဲ့လို့ကောင်းတဲ့လို့လုပ်တာဆိုပြီးတော့သူတို့ရဲ့သားတွေကိုအတီးအတီးမိဘတွေကရှင်ပြုခွင့်ပေးလိုက်တာသူတို့ကယဟန်တော်တွေတန်းသွားပြီးတော့ရှင်ပြုကြရတယ်ပေါ့အဲ့တော့ယဟန်တော်တွေကသူတို့ကိုကလေးလေးတွေမြတ်စွာဘုရားအဲ့ဒီအချိန်မှာအသက်20မပြည့်သေးဘူးဆိုရင်ယဟန်ပြုမပေးရလို့တိတ်ခါဖို့မပင့်ညရသေးဘူးဒီတော့ကလေးလေးတွေကိုကိုရင်ဝတ်ပေးပြီးတော့ယဟန်ခံပေးလိုက်ကြတယ်အဲ့တော့အသက်ကလေးတွေက10နှစ်17နှစ်ထားပါတော့ကိုရင်ဝတ်ပြီးတော့ယဟန်ခံပေးလိုက်တော့ယဟန်ဖြစ်ကုန်ကြတယ်ဒီချိန်မြတ်စွာဘုရားကတိတ်ခါဖို့မပင့်ညရသေးဘူးအသက်20မပြည့်သူကိုယဟန်ပြုမပေးရလို့မပင့်ညရသေးဘူးမပင့်ညတော့သူတို့ကလေးလေးတွေရှိသေးတယ်ယဟန်ဖြစ်ကုန်ကြတယ်အဲ့တော့ကလေးလေးတွေဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့10နှစ်17နှစ်လေးတွေမိဘနဲ့လည်းပဲမခွဲခွာဘူးအဲ့တော့ကျောင်းမှာအိပ်ပြီးတော့နက်နက်မိုးတောက်ခါရောက်တဲ့အခါပါလို့လေဆိုတော့ထပြီးတော့អော်ကြတော့တာပဲយ៉ាគូတောက်ခြင်းနဲ့ထမင်းစားခြင်းနဲ့မုံစားခြင်းနဲ့ကလေးလေးတွေတဘာဝထပြီးတော့អော်ကြတာយ ਹ ံတော်ဖြစ်နေပြီအသက်ကကလေးရွယ်ပဲရှိသေးတာအဲ့တော့သူတို့ကမနဲ့စောစောထပြီးတော့အဲ့လိုပေါ့បိုက်សារတဲ့အတွက်យ៉ាគូတောက်ခြင်းနဲ့သူကយ៉ាគូတောက်ခြင်းနဲ့អော်ကြတော့တာထမင်းစားခြင်းနဲ့ပုဂ္ဂိုလ်ကထမင်းစားခြင်းနဲ့မုံစားခြင်းနဲ့သူကမုံစားခြင်းနဲ့ចောင်းနေကိုសូញានသွားတာပဲအဲ့တော့ယဟန်တော်တွေချော့ရတယ်။ငါရှင်တို့တဲ့မိုးလင်းအောင်စောင့်ကြပါဦး။မိုးလင်းလာလို့ရှိရင်တော့ယာကုရှိရင်လည်းယာကုတောက်ရမှာပါ။ဆွန်းရှိရင်လည်းပဲဆွန်းစားရမှာပါ။ခဲပွေရှိရင်လည်းပဲမုံရှိရင်လည်းမုံနေစားရမှာပါ။အဲ့တော့တကယ်လို့မရှိဘူးဆိုရင်လည်းပဲဆွန်းကန်ထွက်ပြီးတော့စားရမှာပါ။ကြွေးမှာပဲ။အဲ့တော့မိုးလင်းအောင်စောင့်ကြပါဦး။ယဟန်တွေကသူတို့ကိုချော့တယ်ပေါ့။ချော့တော့ကလေးတွေကဒီတိုင်းပဲအော်ပြီးတော့ငိုပြီးတော့တောင်းကြတာပဲ။နောက်ပြီးတော့အိပ်ရာထဲမှာကျင်ကြီးကျင်ငယ်တွေစွန့်ညနန်းပေအကုန်လုံးဖြစ်ကုန်ကြတယ်အဲ့တော့ယဟန်ခံပေးလိုက်တဲ့ယူရကလေးတွေဆိုတော့တနေ့တော့မြတ်စွာဘုရားကနန်းနမိုးတော့ခါကလေးငိုတန်ကြတော့အကျိုးချောင်းမေးတော့ယဟန်နေရအကျိုးချောင်းပြန်ပြီးတော့မြတ်စွာဘုရားကိုရှောက်ထားတော့မြတ်စွာဘုရားကကဲ့ရဲ့တော်မူတယ်ကဲ့ရဲ့တော်မူပြီးတော့ဒီလိုလုံးရက်တွေဟာတဲ့သာသနာတော်မကြည်ညိုသေးတဲ့ဘာသာကြားတွေသာသနာကိုကြည်ညိုစိတ်မရှိသေးတဲ့ပုဂ္ဂိုလ်တွေအတွက်ကြည်ညိုဖို့ရမဖြစ်နိုင်ဘူး။သာသနာကြည်ညိုပြီးသားပုဂ္ဂိုလ်တွေအတွက်လည်းပဲပို့ပြီးတော့ကြည်ညိုဖို့ဆိုတာမဖြစ်နိုင်ဘူး။အကြည်ညိုပြတ်ယုံပဲဖြစ်နိုင်တယ်တဲ့။နောက်မြတ်စွာဘုရားမိန့်တဲ့စကားလေးကဘာလဲဆိုတော့ဥနာဝိတ္တိဝတ်သောဘိက္ခဝေပုဂ္ဂလောအခမောဟောတိတိတ္တာဩနတ္တဇိကိစာယပိပါတာယတန္တမကတဝါတာတပတရိတပတံဖတ်တာနံဒုရုဒာနံဒုရာကဒာနံဝဇနပဌာနံဒါမြတ်စွာဘုရားမိန့်ခဲ့တာအဲ့တော့ဘာလဲဆိုတော့ယဟန်တို့တဲ့အသက်20မပြည့်သေးတဲ့ပုဂ္ဂိုလ်တယောက်ဟာအခမောတဲ့သီးခံစိတ်မရှိဘူးတဲ့ဘာတွေကိုသီးမခံနိုင်တာလဲဆိုတော့တိတ္တာအေးကို၎င်းအုံနတ္တမိပူကို၎င်းအဲ့တော့အေးပူကိုသူတမ်းမခံနိုင်ဘူးတဲ့သီးမခံနိုင်ဘူးအေးရင်လည်းပဲအေးလို့អော်ကြတာပဲငိုကြတာပဲပူလို့ရှိရင်လည်းပဲပူလို့လောကဒဏ်ကိုသီးမခံနိုင်ဘူးអော်ပြီးတော့ငိုကြတယ်ဝမ်းနဲ့ပက်လက်ဖြစ်ကြရတယ် ကလေးသဘာဝလွတ်လွတ်လပ်လပ်អော်ပြီးတော့ငိုကြတယ်ទីខန်စိတ်မရှိဘူးတဲ့အသက်20မပြည့်တဲ့ပုဂ္ဂိုလ်တွေဟာဒီသဘောများတတ်တယ်နောက်တစ်ခါဇိကိစာယအကမဟောတိဇိကိစာယတဲ့အဲ့တော့ထမင်းစာတာကိုလည်းသူတို့သီးမခံတတ်ဘူးပိပါဒါယရေငတ်တာကိုလည်းပဲသီးမခံနိုင်ဘူးရေငတ်ရင်ငတ်တဲ့အကြောင်းអော်ပြီးတော့ပြောပြီးငိုကြတာပဲទីខန်စိတ်လုံးဝမရှိနိုင်ဘူးတန်တာမကတာဝါဒတပတရိတပတံပတာနံမှတ်ကြိုက်တာချင်းကြိုက်တာလေဘူးနေဘူးမွေကင်းနေကြိုက်တာဒါတွေကိုလည်းပဲသူတို့ကကြိုက်လာပြီဆိုရင်អော်ပြီးတော့ငိုကြမှာပဲទីខန်စိတ်မရှိနိုင်ဘူးတဲ့ဒုရုဒါနံဒုရကဒါနံဝဇနပဌာနံတဲ့တပတ်သားကကိုယ့်ကိုပြောလာတဲ့စကားတွေဟာမကောင်းတဲ့ဖြင့်ပြောဆိုရတယ်ကြံကြံတန်တန်ပြောဆိုလာတယ်ကိုယ့်အပေါ်နှိမ့်နှိမ့်ချာချာပြောဆိုလာတယ်ဒီစကားတွေကိုလည်းသူတို့ပြီးမခံနိုင်ဘူးကိုယ့်ကိုပြောလာပြီဆိုရင်စိတ်ဆိုးမယ်ဒေါသထွက်မယ်ငိုမယ်ဟိမယ်အော်မယ်ဒီလိုပဲပြီးမခံနိုင်ဘူးတဲ့20မပြည့်တဲ့ပုဂ္ဂိုလ်တွေဟာဥပ္ပန္နံတာရီရိကာနံဝေဒနာနံဒုက္ခနံဒိဗ္ဗာနံခရာနံကတုကာနံအတာဒါနံအမနာပါနံပါဏဟရာနံအနာတိဝါတကဇာတိကိုဟောတိအဲ့တော့သူတို့ကကိုယ်ခန္ဓာကိုယ်မှာဝေဒနာတစ်ခုခုဖြစ်လာတယ်ဝေဒနာတွေရကြံတန်းနေတိတ်ပြီးတော့ခက်ခံရတာခက်တယ်တကယ်ဟိုပဲမုန်းစရာကောင်းတဲ့အသက်သေးနိုင်တဲ့ဝေဒနာတွေဖြစ်လာရင်လေသူတို့မှာတီးခံနိုင်တဲ့စွမ်းအားမရှိဘူးတဲ့မြတ်စွာဘုရားကအသက်20ပြည့်သွားပြီဆိုရင်တော့စောစောပြောခဲ့တဲ့အေးအပူတွေဆာလောင်တာတွေရေငတ်တာတွေမွေကင်ကြိုက်ခဲတာတွေချင်းကြိုက်တာတွေခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ဝေဒနာတွေအသက်20ပြည့်ရင်တော့အတော်များစုကတော့တီးခံနိုင်တယ်မြတ်စွာဘုရားဒါမျိုးမိန့်ကြတယ်မိန့်ကြပြီးတဲ့နောက်မှာယဟန်တို့တဲ့အသက်20မပြည့်သေးတဲ့ပုဂ္ဂိုလ်ကိုယဟန်ခံမပေးရယဟန်ခံပေးရင်အဲ့ဒီပုဂ္ဂိုလ်လည်းယဟန်အစ်စ်မဖြစ်ဘူးယဟန်ခံပေးတဲ့ပုဂ္ဂိုလ်လည်းပဲဘုန်းကြီးတို့ဆံရဆံရအဘက်တင့်စေလို့မိန့်ကြတော်မူခဲ့တယ်အဲ့တော့ဘုန်းကြီးတို့အဲ့ဒီချိန်ကနေစပြီးတော့အသက်20ပြည့်မှာယဟန်ခံရမယ်တဲ့အဲ့တော့ဘုန်းကြီးတို့အသက်20ပြည့်မှာယဟန်ခံရင်ရဲ့အကြောင်းဟာစောစောကဥပါလိကောင်းဆောင်တဲ့ကလေးဆက်ခွန်ရောက်ရှင်ပြုယဟန်ခံလာခဲ့တဲ့အတွက်မနမစောစောထားပြီးတော့မုံတောင်းထမင်းတောင်းနောက်ပြီးတော့ယာကူတွေတောင်းဒီလိုတောင်းပြီးအောငိုတဲ့အတွက်မြတ်စွာဘုရားဒီတန်နေကြားတဲ့အတွက်အသက်20မပြည့်သေးရင်အဆဆရရကောင်းတဲ့တန်မကောင်းတဲ့တန်လောကတန်တွေကိုမခံနိုင်ဘူးအသက်20ပြည့်မှာခံနိုင်တယ်ဒါကြောင့်အသက်20ပြည့်မှာယဟန်ခံပြီလို့ဒီလိုမိန့်ခဲ့တာအဲ့တော့ဘုန်းကြီးတို့ဒီအထုပ်ပတိဇလန်းလေးကိုထောက်ဆကြည့်ရင်ဘာဖြစ်ရမလဲဘုန်းကြီးတို့ယနေ့အရှင်သာဂရိယလင်္ကာရဟာပဋိသင်္ဍီနေချိန်ကနေစပြီးတော့ရေတွက်ရင်အသက်20ပြည့်သွားခဲ့တယ်ပုံမှန်တက်ကတော့20မပြည့်သေးဘူးပေါ့သို့တော့ပဋိသင်္ဍီတက်နဲ့တွက်ရင်အသက်20ပြည့်သွားခဲ့တယ်အဲ့တော့တက်20ပြည့်သွားခဲ့ပြီဆိုတော့မြတ်စွာဘုရားကတက်20ပြည့်တဲ့ပုဂ္ဂိုလ်တွေကအဆအဆရရတီးခံနိုင်ရမယ်တဲ့ဒါလေးဟာဘုန်းကြီးတို့သိအရေးကြီးတယ်အဲ့တော့ယဟန်ဖြစ်လာပြီဆိုရင်မြတ်စွာဘုရားကအဆအဆရရတီးခံနိုင်တဲ့စွမ်းအားရှိလာပြီဒီတော့ဘာဖြစ်ရမလဲတော်ယုံတန်ယုံဒဏ်တွေကိုတီးခံရမယ်တော်ယုံတန်ယုံကောင်းတဲ့လောကဓာတ်နဲ့တွေ့ရင်လည်းပဲဝန္တာအာရလူတွေလူမြောက်ကြမြောက်ကြပြောပွဲရှင်ပွဲရှိရင်လည်းပဲပျော်ပျော်ပါပါကြီးဒါမျိုးတွေမနေသင့်တော့အဲ့တော့ဝမ်းနေစရာရှိလာလို့ကြုံလာပြီဆိုရင်လည်းပဲတီးခံနိုင်တဲ့စွမ်းအားတွေရှိရမယ်ရသမျှနဲ့ပစ္စည်းနဲ့ရောင်ရဲတတ်ရမယ်ဒီလိုသဘောလေးတွေပါလာတယ်အဲ့တော့ယဟန်တော်ဖြစ်ပါရဲ့ကြောင်းလေးရသေးလိုက်တာကြောင်းကောင်းကောင်းနဲ့နေခြင်းတွေဒါမျိုးတွေဟာသင့်တော်ပါသလားဖះရှင်ရဲ့ဆန္ဒတော်နဲ့ညီပါသလားကြောင်းကောင်းကောင်းရအောင်အမျိုးမျိုးအလှခံပြီးတော့ကြောင်းကြီးတွေဆောက်တယ်ယေရှုဗျာရဲ့ခြံသားတော်နဲ့ညီပါသလားနိဗ္ဗာန်ရောက်ကြောင်းရောဟုတ်ပါသလားဒါလေးတွေကိုဘုန်းကြီးကယဟန်တက္ကရာကမာရီယနေ့ယဟန်ရဲ့ဆွေမျိုးဖြစ်တဲ့တက္ကရာမာရီကိုစဉ်းစားကြည့်ခြင်းတယ်အဲ့တော့သာသနာပြုတယ်သာသနာပြုတယ်ဆိုပြီးတော့မိမိတို့ရဲ့တန်ဃာတော်တွေယဟန်တော်တွေကကြောင်းကောင်းကောင်းကြီးနေခြင်းတာကြောင်းကောင်းကောင်းကြီးကိုဝိုင်းပြီးတော့မလူနိုင်လူနိုင်အလှခံအလှခံပြီးတော့မကောင်းကောင်းအောင်ဆောက်ပေးမိမိတို့ရဲ့ယဟန်တော်တွေကသင်္ကန်းဆိုရင်ဘလို့သင်္ကန်းမျိုးဝှချင်တာဒါတွေကိုမရရအောင်မရှိရှိတာနဲ့ဝဲပေးဒါတွေကမြတ်စွာဘုရားရဲ့ဆန္ဒနဲ့ညီးသလားဒါလေးတွေစဉ်းစားဖို့ကောင်းတယ်မြတ်စွာဘုရားကတက်20ပြည့်ရင်တီးခံနိုင်ပြီအဲ့တော့ကိုယ်မှာဖြစ်နေတဲ့လိုချင်တဲ့လောဘအတွင်းကဒီတရားတွေကိုလည်းတီးခံနိုင်ရတာပဲ အပြင်ပါပြတဲ့အချမ်းအဘူးဆာလောင်ချင်းသူများအပြစ်ပြောတဲ့တန်းဒါတွေလည်းပဲသီးခံနိုင်ရမယ်တန်း၂၀ဆိုရင်သီးခံနိုင်တဲ့သဘောရှိပြီယဟန်ဆိုရင်ပို့ပြီးတော့သီးခံနိုင်ရမှာပေါ့အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာဆလောင်နေတက်ချင်းလို့အလူခန္ဓာမျိုးတို့ဒါမျိုးတွေမိမိတို့ယဟန်တော်မှာဖြစ်စေတဲ့သလားဒါလေးတွေကဘုန်းကြီးတို့ယဟန်တက္ကဒကမတွေတည်ထားတဲ့အချက်တွေသာသနာတော်ကိုမြင်လို့ပါတယ်သာသနာတော်ကိုကြီးညိုပါれဆိုရင်မိမိတို့ယဟန်တော်ဘလို့ဖြစ်စေခြင်းတည်းလေမြတ်စွာဘုရားဘုန်းကြီးတခုပြောပြပေးမယ်ဘုန်းကြီးတို့မြတ်စွာဘုရားဒီဖျားဝါတဝါရလောက်ဖြစ်ပါလိမ့်မယ်ဘာလဲဆိုတော့ပုံနာဆိုတဲ့ကျွန်မတယောက်ကွယ်လွန်တော့တုတ်တန်မှာသူတို့ထုံးစံရာမြေမမြုပ်ဖဲနဲ့အဝတ်တွေနဲ့ပတ်ပြီးတော့တုတ်တန်ကိုပြစ်ထားခဲ့တာပြစ်ထားတော့မြတ်စွာဘုရားကအဲ့ဒီပုံနာဆိုတဲ့ကျွန်မရဲ့ခန္ဓာကိုယ်ကနေပြီးတော့အဝတ်ကိုခွာပြီးတော့ပန်းတကူသင်္ကန်းကောက်တယ်တဲ့အဲ့တော့ဒီပန်းတကူသင်္ကန်းကောက်တိုက်တဲ့အချိန်မှာပိုးလောက်တရားတပီသားလောက်ရှိတယ်အဲ့ဒီပိုးလောက်တပီသားလောက်ကိုခွာချပြီးတော့မြတ်စွာဘုရားရောဖို့ခိုင်းဒီလိုပဲချုပ်ဆိုးပြီးတော့ပန်းတကူသင်္ကန်းဖြစ်နေကောက်ယူခဲ့တာအဲ့ဒါဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မဟာရိယဝန္တဆိုတဲ့ရာသမြနဲ့ရောင်ရဲမယ်ဆိုတဲ့ကျင့်စဉ်ကိုကျင့်တဲ့အနေနဲ့မြတ်စွာဘုရားဒီပုံနာဆိုတဲ့ကျွန်မရဲ့ခန္ဓာကိုယ်ကပိုးလောက်တပီသားလောက်ကိုခွာချထားတဲ့သင်္ကန်းကိုခွာပြီးတော့အဝတ်ကိုခွာပြီးတော့နှစ်ထပ်သင်္ကန်းလုတ်ခဲ့တယ်တဲ့လှူမဲ့လူမရှိလို့မဟုတ်ပါဘူးမြတ်စွာဘုရားလိုချင်တယ်ဆိုရင်ဗေမိသာရမင်းရလည်းပဲလှူဖို့အရန်တဲ့နတ်ပြန်မာရီယာလည်းပဲလှူဖို့အရန်တဲ့ရွှေသင်္ကန်းတောင်မှမြတ်စွာဘုရားဝတ်လို့ရပါတယ်သို့သောမြတ်စွာဘုရားဟာတကယ်ရရသမျှနဲ့ရောင်ရဲမယ်ဆိုတဲ့မဟာရိယဝန္တအကျင့်မြင့်မြတ်တဲ့သူတော်စင်ကြီးတွေရဲ့အကျင့်ကိုအမိပြုပြီးတော့မြတ်စွာဘုရားပန်းတကူသင်္ကန်းကောက်ပြီးတော့ဝတ်ခဲ့ပါတယ်ဒါဖရာရှင်ကိုတော်မြတ်ရုပ်ရည်အပြင်လည်းပဲဖရာရှင်ဟာအင်မတန်သက်ပေတော်မူတယ်နောက်ပြီးတော့မျိုးရိုးအပြင်လည်းပဲတာကီဝင်းမင်းမျိုးဖြစ်တယ်နောက်တကဘုန်းကြီးတို့ရှင်ဘီရင်ဖြစ်တော်စည်းစိမ်ဥစ္စာဆိုတာလည်းပဲဖရာရှင်အတွက်သိပ်ပြီးတော့ကြီးကျယ်ခံနာခဲ့တယ်။ဒါတောင်မှဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ဟာနှစ်ထပ်သင်္ကန်းဝတ်ယုံတဲ့အခါမှာရှေးရှေးသောဘုရားရှင်စတဲ့သူတော်ကောင်းကြီးတွေဝတ်ယုံတဲ့ဤတိုင်းမဟာရိယဝန္တအကျင့်ကိုကျင့်ပြီးတော့မှီပြီးတော့အဲ့ဒီကျွန်မရဲ့ခန္ဓာကိုယ်ကပုတ်ပွားနေတဲ့ခန္ဓာကိုယ်ကပိုးလောက်တွေကိုခွာချပြီးတော့အဲ့ဒီအဝတ်ကိုနှစ်ထပ်သင်္ကန်းလှုပ်ပြီးတော့ဘုရားရှင်ဟာဝတ်ယုံသုံးစွဲခဲ့ပါတယ်တဲ့။ကဲဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကိုယ်တိုင်ကျင့်သုံးသွားတဲ့လမ်းစဉ်ပါနောက်တကဘုန်းကြီးတို့ကပိလဝမြို့ကိုပထမဆုံးကြွတော့ဘုရားရှင်ကရှေးရှေးတော့ဘုရားရှင်တွေကဆုံးခံပြီးတော့ဖုံးပေးတယ်ဒီလိုသိတော့မြတ်စွာဘုရားကတုတ်တော်ရဏမင်းကြီးရဲ့ခမီးတော်ရဲ့နန်းတော်ကိုစွန့်စားမကြွပဲနဲ့ဆုံးခံကြွရတယ်တုတ်တော်ရဏမင်းကြီးကရှက်လိုက်တာအဲ့တော့သူပြွေးနိုင်ရဲ့သားနဲ့သူသားကတပိတ်လက်ဆွဲပြီးတောင်းစားပါတယ်ဆိုပြီးတော့တွားပြီးတော့တားခဲ့ဘူးတယ်အဲ့တော့မြတ်စွာဘုရားကခမီးတော်သုဒ္ဓနာမင်းကြီးဟာရှင်ဘီရင်ပဲစီစဉ်ဥစ္စာတွေချမ်းသာတာပဲနန်းတော်ကိုသွားပြီးတော့ဆုံဖုံပေးရင်ရတယ်ဆိုတာဘုရားရှင်သိတယ်သို့တော့မြတ်စွာဘုရားရရသမျှနဲ့ရောင်ရဲတဲ့အနေနဲ့ဆုံးခံကြွပြီးတော့ဖုံပေးတယ်ဒါဟာရှေးဘုရားရှင်ကြီးကျင့်ခဲ့တဲ့အကျင့်နဲ့ဒါဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကျင့်သုံးသွားတာအဲ့တော့ဒါတွေကဘာလဲဆိုတော့ဘုရားရှင်ကိုတော်မြတ်ဟာအစာတောင်းနဲ့ပတ်သက်လို့နေရထိုင်ရနဲ့ပတ်သက်လို့ကျမ်းမာရေးနဲ့ပတ်သက်လို့အဝတ်စားနဲ့ပတ်သက်လို့ဘလောက်သီးခံခဲ့တယ်လေအဲ့တော့မြတ်စွာဘုရားရဟန်းတော်တွေကိုလည်းပဲအသက်20ပြည့်ရင်တော့သီးခံနိုင်မယ်လို့ဒီလိုယူဆတော်မူခဲ့တယ်ဒါကြောင့်အသက်20ပြည့်မှရဟန်းခံပေးရမယ်အသက်20မပြည့်ရင်ရဟန်းခံမပေးရအသက်20မပြည့်ဘဲနဲ့ရဟန်းခံပေးရင်ရဟန်းစစ်မဖြစ်ဘူးခံပေးတဲ့ရဟန်းတော်တွေမှာလည်းပဲဥပိ္ပဇေကပါစိတ်အဘက်တင်စီကျန်တဲ့ကာရကတန်ကကူညီတဲ့တန်ဃာတွေရဲ့ဒုက္ခအဘက်သင်စေဆိုပြီးမြတ်စွာဘုရားကပင်ညက်ခဲ့တယ်။အဲ့တော့ဘုန်းကြီးတို့အသက်20ပြည့်သွားရင်သီးခံနိုင်မှုစွမ်းအားဘုန်းကြီးတို့ရှိရပါတယ်။ဒါမှဘုရားရှင်ရဲ့ဆန္ဒနဲ့ညီပါတယ်။အဲ့တော့ဘုန်းကြီးတို့မိမိတို့ယဟန်တော်အနေနဲ့ရှင်သာဂရိယကိုတိုင်ရာရောယဟန်တက္ကရာမရိယာရောကြီးလာလို့မြန်ဘုန်းကြီးတို့သာသနာဝန်ထမ်းကောင်းတယောက်ယဟန်ဖြစ်ပြီးကျောင်းဘုန်းကြီးဖြစ်ပြီးပညာပြည့်စုံလာပြီးဆိုရင်ဘယ်လိုနေသင့်တယ်လဲ။ရသည်များနဲ့ရောင်ရဲပြီးတော့ပရိယတ္တိစာသင်စာကြတရားတော်ပြအလုပ်ကိုလုပ်ရပါမယ်။နောက်ပြီးတော့ဖျားဥပ္ပုမေတ္တာပွားတရားရှိမှတ်တဲ့အလုပ်ကိုလုပ်နေရ။ဒီအလုပ်နှလုံးရှိနေပြီဆိုရင်ကြောင်းမကောင်းရင်နေပါသည်ဝကမိုးနဲ့နေခြင်းနေပါသည်ထယံကာနဲ့နေရင်နေရပါသည်။အဲ့ဒီကြောင်းမှာစာသင်စာကြလုပ်တယ်။တရားတော်ပြလုပ်တယ်။ဖျားဥပ္ပုမေတ္တာပွားလုပ်တယ်။တရားရှိမှတ်တဲ့လုပ်တယ်။အဲ့ဒါဆိုရင်အဲ့ဒီထယေ ဘုန်းကြီးတို့ထရန်ကာဝကမိုးကျောင်းဟာလည်းပဲဒါပါလေသာသနာစီပင်နေတယ်လို့ပြောလို့ရပါတယ်မြတ်စွာဘုရားရဲ့အဆုံးအမတွေဒီကျောင်းတိုက်မှာဖြစ်ထွန်းနေတယ်စီပင်နေတယ်ပွားများနေတယ်အဲ့တိုက်တာကြီးတွေရဲ့သုံးထက်တိုက်လေးထက်တိုက်ကြီးတွေနဲ့နေပါရဲ့စာတင်စာချက်တရားဟောတရားပြမှန်မှန်ကန်ကန်မလုပ်ဘူးဖျားဟုတ်ပြုမေတ္တာပွားမလုပ်ဘူးနောက်ပြီးတော့တရားရှိမှတ်တဲ့လို့မလုပ်ဘူးလောင်စားတယ်မြတ်စွာဘုရားမကြိုက်တဲ့နီးနဲ့စီပွားရေးတွေရှားတယ်ဒကာဓမ္မတွေပေါ်မှာနင်ကန်ပြီးတော့အလှခံတယ်သုံးထက်တိုက်ကြီးရှိနေပါစေလေးထက်တိုက်ကြီးရှိနေပါစေအဲ့ဒါသာသနာကွယ်နေတဲ့ကြောင့်လို့ဒီလိုပြောလို့ရပါတယ်ဒါလေးတွေဟာဘုန်းကြီးတို့သိရေးကြီးဒါကြောင့်မိမိတို့ရဟန်းတော်ကိုရဟန်းတော်ကိုယ်တိုင်ရလည်းပဲကိုယ်တိုင်သီးခံနိုင်တဲ့စိတ်အစာတောင်းတဲ့ပတ်သက်လို့သီးခံနိုင်တဲ့စိတ်ဒါလေးတွေမွေးရတယ်မြတ်စွာဘုရားလည်းပဲအသက်20ဆိုရင်ဒီစိတ်တွေမွေးနိုင်ပြီလို့ယူဆတဲ့အတွက်အသက်20ပြည့်ရင်ရဟန်းပြုခွင့်ပေးခဲ့တာပါဒါကြောင့်နှစ်ချုပ်လိုက်လို့ရှိရင်ပေရွယ်မှာမြတ်စွာဘုရားယဟန်ပြုခွင့်ပေးတယ်လဲဆိုရင်အသက်20ပြည့်တဲ့အခါမှာပေးပါတယ်ပဋိသင်္ဍေနေရတဲ့လာနဲ့တကွာတွက်စစ်ရင်အသက်20ပြည့်ရင်ယဟန်ခံကောင်းပါတယ်အဲ့တော့ယဟန်ဖြစ်ပြီဆိုရင်အရာရာမှာတီးခံနိုင်စွာဘုရားရှင်ရဲ့ဆန္ဒတော်နဲ့ညီတီးခံနိုင်စွာပြည့်အောင်လုပ်ရပါတယ်ကြောင်းမရှိလို့ဘလို့ကြောင်းလိုချင်လိုက်တာတရားဓမ္မတွေလှူကြပါအောင်ကြောင်းမှာဘာလိုနေလို့ဓာရီလုံးနေလို့ရှိရင်ဘုရားရှင်ရဲ့ဆန္ဒနဲ့ဘလောက်ထိညီပါသလဲအဲ့တော့ကြောင်းကြီးတွေကတော့ကောင်းမရဲ့စာတင်စာချပြောင်ပြုမေတ္တာပွားတရားရှိမှတ်တဲ့လို့ဒီလို့တွေကင်းစိတ်နေပါတယ်ဆိုရင်ဒီကြောင်းတိုက်ကြီးကဘလောက်ပဲတိုက်တာတွေကောင်းနေနေသာသနာပွေနေတဲ့ကြောင်းလို့ဒီလိုသတ်မှတ်နိုင်ပါတယ်ဒါဘုန်းကြီးတို့သာသနာရေးနဲ့ဆက်ပြီးတော့နားလည်အောင်ဒါဘုန်းကြီးကပြောပြတာဘသူကိုပြပြောခြင်းလို့ဒါမျိုးမဟုတ်ပါဘူးခုရှင်ဇာကရိယာလင်္ကာရဥဇာကရိယာလင်္ကာရသူလည်းပဲစာတော်ပေတဲ့ဖြစ်လာတဲ့အခါဒီဩဝါဒစကားဒီတရားလေးတွေနာယူပြီးတော့ရှိစံငါတို့ဘလို့နေထိုင်တင့်တယ်လေဒါလေးတွေကိုသိစေခြင်းလို့ဘုန်းကြီးကဟောပေးတာယနေ့ယဟန်တကာတကမတွေကလည်းသိပြီးတော့မကြည့်ကြသေးဘူးမိမိတို့ယဟန်ပေါ်မှာဘလို့ပြုစုတင့်တယ်လေဘလို့လှူဒန်းတင့်တယ်လေရေလောင်မများအောင်ရေလောင်များသွားရင်မြေပုတ်တတ်တယ်ရေမလောင်မဲ့လည်းမနေမိအောင်ရေမလောင်ရင်လည်းအမြင့်ဟာခြောက်သွားတတ်တယ်ဒီတော့မများလွန်းမနေလွန်းဖြစ်တဲ့သာသနာနဲ့အဆက်တဲ့ပစ္စည်းတွေဘလို့လှူဒန်းတင့်တယ်လေတို့ယဟန်တော်သာသနာပြုလုပ်ငန်းလုပ်တဲ့အခါဘလို့စိတ်နေစိတ်ထားနဲ့ဘလို့သီးခံတင့်တယ်လဲဝိုင်းဝန်းပြီးတော့ပါရမီဖြည့်နိုင်ဖို့ဝိုင်းဝန်းပြီးတော့သာသနာပြုကုသိုလ်တွေစီပူးနိုင်ဖို့ဒါဘုန်းကြီးကဒုတိယပိုင်းအနေနဲ့ဘယ်ချိန်မှာယဟန်ပြုဖို့မြတ်စွာဘုရားခွင့်ပြုတဲ့တယ်ဆိုတဲ့အကြောင်းလေးကိုဟောပြခြင်းဖြစ်ပါတယ်ဒါကဘုန်းကြီးပြောခြင်းတဲ့ဒုတိယပိုင်းအဲ့တော့ပထမပိုင်းကရှင်သာမဏေပြုခြင်းယဟန်ပြုခြင်းရဲ့ရည်ရွယ်ချက်ဒုတိယမြတ်စွာဘုရားကဘယ်ချိန်မှာသီးခံနိုင်စွာအားရှိပြီးတော့ယဟန်ပြုတဲ့တည်းလေဆိုတာဒီအရွယ်မှာဘုန်းကြီးတို့အရွယ်နဲ့သတ်မှတ်ပြီးတော့ဘုရားရှင်မိန့်ခဲ့တာလေးကိုပြန်ပြီးတော့ပြောပြခြင်းဖြစ်ပါတယ်။နောက်တတိယပိုင်းကျဘာပြောခြင်းတည်းလေဆိုတော့ယဟန်ခံပြီးတဲ့အခါမှာဘုန်းကြီးတို့မြတ်စွာဘုရားကဒီဆရာသမားတွေကိုမှာခဲ့တယ်။ဘာလဲဆိုတော့ယဟန်ခံကိစ္စပြီးဆုံးသွားပြီဆိုရင်အပိုင်းသုံးပိုင်းခွဲပြီးတော့ယဟန်ကိုဆုံးမပေးပါတဲ့။ဒါလည်းပဲဘုန်းကြီးတို့ရှင်ဟန်တော်လည်းတည်တင့်တယ်တက္ကရာမလည်းတည်တင့်တယ်ဘုန်းကြီးအကျဉ်းချုပ်ပြီးပြောပြပေးမယ်ပေါ့အဲ့တော့ဘာလဲဆိုတော့နံပါတ်1တာဝရေဝါစာယမေတ္တပါဥဒုပမနံအာစေကိတ္တပံဒီဝတ္တပါကိုအာစေကိတ္တဘောတင်ကိတိအာစေကိတ္တပါဒုတိယပိုင်းကစတ္တာရီအကရစတ္တာရောနေတ္တယာအာစေကိတ္တပါနံပါတ်3ကစတ္တာရီအကရဏီယာနိအာစေကိတ္တပါနိအပိုင်းသုံးပိုင်းခွဲပြီးတော့ယဟန်ဖြစ်ရင်ဖြစ်ခြင်းတိမ်ကမဆင်းခင်မှာပြောပြပေးပါဆိုတော့စောစောအားဘုန်းကြီးတို့နိုင်ကဘုန်းကြီးတစ်ပါးနေပြီးတော့အရှင်သာဂရိယာလင်္ကာရကိုပြောပြတယ်ဒါလေးကိုဘုန်းကြီးအကျဉ်းချုပ်ပြန်ပြီးတော့ပြောပြပေးမယ်မြတ်စွာဘုရားကအရေးတကြီးမှာခဲ့တာယဟန်တက်တည်ဖြစ်ပြီးယဟန်ဖြစ်ပြီးဆိုတာနဲ့ဒီပိုင်းနဲ့တိမ်ကမဆင်းခင်မှာတဲ့အရေးတကြီးပြောပြပေးပါဦးနဲ့မြတ်စွာဘုရားကအပိုင်းသုံးပိုင်းနံပါတ်1ကယဟန်ကရက်ချုပ်ပိုင်းနဲ့အဲ့တော့ရှိခေကတော့ဘယ်နေ့ဘယ်ရက်ဘယ်နှစ်နောက်ပြီးတော့မနေ့ပိုင်းနေ့လေးပိုင်းညနေပိုင်းဘယ်အရေးတွေတိုင်းတာပြီးတော့ဘယ်ချိန်မှာယဟန်ဖြစ်တယ်ဒါလေးကိုပြောပြရတယ်ခုခေတ်မှာတော့တာဝတိဝဆာယာမီတက်ပါဆိုတာအရေးကိုတိုင်းကြည့်ရမလို့တော့ပါဘူးဘယ်နှစ်နာရီဘယ်နှစ်မိနစ်ဘယ်နှစ်စက္ကန့်မှာယဟန်ဖြစ်တယ်ဆိုရင်ဒါအရေးတိုင်းတာတာတောင်ပိုတိကျသွားပါတယ်နောက်ပြီးတော့တာဝတိဝဆာယာမီတက်ပါဥဒ္ဓပမနံအာစေကိတ္တပံဆောင်းနေမှုဘယ်ဥတုမှာယဟန်ဖြစ်တယ်ဒီပသာဘာကိုအာစေကိတ္တဘောမနှစ်ပိုင်းနေ့လေပိုင်းညနေပိုင်းဘယ်ချိန်မှာယဟန်ဖြစ်တယ် သင်္ကရိယာစကိတ္တပါအာလုံစုပေါင်းပြီးတော့ပြောပြပေးပါတဲ့ဘုန်းကြီးတို့ဒီလိုပြောပြတဲ့နေရာမှာဆရာတော်တွေဆရာသမားတွေရည်ရွယ်ချက်လေးတွေမိန့်ခဲ့တယ်ပေါ့ဘာဖြစ်လို့ဒီလိုမြတ်စွာဘုရားကပြောခိုင်းရတယ်လဲဆိုတော့တဲ့နံပါတ်1အနေနဲ့ဘုန်းကြီးတို့စာရိတ္တသီလဖြစ်ကျင့်နိုင်ဖို့သာသနာယဉ်ကျေးမှုကိုလိုက်နာကျင့်သုံးနိုင်ဖို့ဒီလိုလုပ်ရတာပါအဲ့တော့မြတ်စွာဘုရားနော်သေချာကြည့်ဘုရားရှင်မိန့်တော်မူစေခြင်းနဲ့ရည်ရွယ်ချက်ထဲမှာသာသနာယဉ်ကျေးမှုစာရိတ္တသီလတွေကိုပြည့်စုံစေခြင်းတာဒါတစ်ခုပါဝင်ဖြစ်တယ်ပေါ့အဲ့တော့ယနေ့ခေတ်မှာဘုန်းကြီးတို့ယဉ်ကျေးမှုတွေတော်တော်ကြီးကိုကျင်းနေကြတယ်မိဘတွေပေါ်သာသမီရဲ့ရိုသေမှုဆရာသမားတွေပေါ်တပည့်တွေရဲ့ရိုသေမှုအနောက်နိုင်ငံရဲ့ယဉ်ကျေးမှုတွေရောရှက်လာတဲ့အခါဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ရဲ့လိုလားတဲ့ဆန္ဒတွေကတဖြည်းဖြည်းနဲ့ပြေပြေသွားတယ်သာသနာ꿰ဖို့နှီးဆက်လာတယ်ဘုရားရှင်ရဲ့ဆုံးမတွေမေးမိန်လာကြတယ်အဲ့တော့မြတ်စွာဘုရားကယဟန်တစ်ကိုယဟန်ကံရဲ့ချုပ်ပြောပြပါဆိုတော့ရည်ရွယ်ချက်ကအဲ့ဒီစာရိတ္တသီလသာသနာယဉ်ကျေးမှုကိုလိုက်နာကျင့်သုံးနိုင်ဖို့ဒါနံပါတ်1ရည်ရွယ်ချက်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ယဟန်ဖြစ်တယ်ဆိုတာကပရိသတ်တွေအသက်နေတာနဲ့တူတယ်အဲ့တော့ပရိသတ်တွေနေတဲ့ပုဂ္ဂိုလ်တယောက်မွေးဖွားလာပြီဆိုလို့ရှိရင်မွေးဖွားတဲ့ရက်ချုပ်ကိုစည်ရင်ဖွင့်ရတယ်ဒါမှဘသူကသူ့တဲ့ကြီးတယ်ဘသူကငယ်တယ်ဒီလိုသိရတာအဲ့တော့ယဟန်ခံရက်ချုပ်ကိုသိအောင်ကြိုးစားရတယ်ဆိုတာလည်းပဲယဟန်ခံတယ်ဆိုတာဘုန်းကြီးတို့တဖန်မွေးဖွားလာခဲ့တာပဲမွေးဖွားလာတဲ့အခါမှာဘယ်နှစ်ဘယ်ချိန်ဘယ်ရက်ဘယ်နှစ်နာရီဘယ်နှစ်မိနစ်ဘယ်နှစ်စက္ကန့်မှာယဟန်ဖြစ်တယ်ဆိုရင်သူ့တဲ့အရင်ဖြစ်တဲ့ပုဂ္ဂိုလ်တွေကသူ့တဲ့ကြီးတယ်လို့ဒီလိုသတ်မှတ်တယ်အသက်နဲ့မဆိုင်တော့တိတ်ခါဝါနဲ့ဆိုင်သွားတယ်အဲ့တော့သူ့နောက်မှာယဟန်ဖြစ်တဲ့ပုဂ္ဂိုလ်တွေ10မိနစ်10စက္ကန့်ငယ်တယ်ဆိုရင်လည်းပဲဒါသူ့တဲ့ငယ်တဲ့ပုဂ္ဂိုလ်လို့ခေါ်ရတယ်အသက်နဲ့မဆိုင်တော့ဘူးအဲ့တော့ဘုန်းကြီးတို့အသက်ကြီးတဲ့ပုဂ္ဂိုလ်နဲ့တွေ့ပြီးကိုယ့်တဲ့သိခါဝါကြီးတယ်ဆိုရင်ယဟန်တစ်တည်းကဘာလုပ်ရမလဲလက်အုပ်ကြီးတာရှစ်ခိုးတာနေရာတိုင်းငင်ပေးတာအယိုသေးပေးတာအလုံးဒီယိုသေးမှုတွေကျင့်ဝတ်တွေကိုကျင့်ရတယ်အဲ့တော့ကိုယ့်တဲ့ငယ်တဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်လည်းပဲကိုယ်ကိုရှိခိုးတာအယူသေးပေးတာနေရာပေးတာလက်အုပ်ချီတာဒါတွေကိုခံယူနိုင်တယ်ဒီအကျင့်တွေကိုကျင့်သုံးနိုင်ဖို့မြတ်စွာဘုရားကယဟန်ဖြစ်တဲ့အခါတိမ်ကမဆင်းခင်မှာယဟန်ကံရချုပ်ကိုပြောပြပါလို့မိန့်ခဲ့တာဒီကျင့်ကြင်မှုတွေကိုဖြစ်ကျင့်နိုင်ဖို့မြတ်စွာဘုရားကအလေးထားပြီးတော့မိန့်ကြားခဲ့တာပါတဲ့အဲ့တော့ဘုန်းကြီးတို့ဝတ္တံအပရိပုရိန်တော်သီလန္တပရိပုရတိအဲ့တော့ဘုန်းကြီးတို့ကိုကျင့်သီလသူများတတ်မတတ်ဘူးသူများဥစားမခိုးဘူးဒီသီလတွေတော့လုံပါရဲ့ဒီသီလလုံယုံလေးနဲ့ဘုန်းကြီးတို့ကိုချင်းသီလပြည့်ဝတယ်လို့ပြောလို့မရပါဘူးရှောင်ကျင်ရမယ့်သီလကိုရှောင်ကျင်တယ်လို့ကျင့်သုံးရမယ့်သီလကိုလည်းဖြည့်ကျင်ရတယ်တဲ့အဲ့တော့ဘုန်းကြီးတို့ယဟန်တော်တစ်ပါးဟာခုနကိုယ့်ရဲ့သက်သေခါကြီးတဲ့ပုဂ္ဂိုလ်လိုက်နေရာကထပေးတာတို့နောက်ပြီးတော့လက်အုပ်ချီတာတို့ရှစ်ခိုးတာတို့ယူသိပေးတာတို့မလုပ်ဘူးဆိုရင်အဲ့ဒါသီလပျက်စီးတာသီလပြတ်တာပဲစာရိတ္တသီလတွေပျက်စီးတာစာရိတ္တသီလပြတ်လို့ရှိရင်ဘာဖြစ်တယ်နိဗ္ဗာန်နဲ့ဝေးတတ်တယ်တဲ့အစဉ်စဉ်ဘုန်းကြီးတို့နိဗ္ဗာန်ရောက်ကြောင်းကျင့်မဖြစ်နိုင်တော့အဲ့တော့ဘုန်းကြီးတို့ငါတို့ကသီလလုံနေငါတို့ကသူများတတ်မတတ်ဘူးငါတို့ကသူများဥစ္စာမကုန်ဘူးဒါလေးနဲ့မပြီးပါဘူးအဲ့တော့ရှောင်သင့်တာကိုရှောင်တယ်လို့ကျင့်သုံးသင့်တဲ့သီလကိုတော့ကျင့်သုံးမိသလားကိုယ့်ကိုယ်အသုံးသက်ရပါတယ်လူတွေဆိုလို့ရှိရင်မိဘပေါ်ကျင့်ရမယ်ကျင့်ဖို့ဘလောက်ထိကြေပွန်တယ်လဲဆရာသမားဘောမှာကျင့်ရမယ်ကျင့်ဖို့ဘလောက်ထိကြေပြွန်တယ်လဲနောက်ပြီးတော့သာသမီဘောမှာလှုပ်ပေးရမယ်ကျင့်ဖို့ဘလောက်ထိမိမိမှာတာဝန်ကျေခဲ့တယ်လဲအဲ့တော့အားလုံးဘောမှာယဟန်တန်ဃာတွေဘောမှာကျင့်ရမယ်ကျင့်ဖို့ဘလောက်ထိကျေခဲ့တယ်လဲအဲ့တော့ရှောင်ရမယ်ကိုချင်းသီလနဲ့ပြည့်စုံတယ်လို့ကျင့်သုံးရမယ်ကိုချင်းသီလနဲ့ပြည့်စုံမှဒီပုဂ္ဂိုလ်ကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်တဲ့ပြောင်းပြန်ပြန်လိုက်ရှောင်ရမယ်၅ပါးသီလတော့လုံမာရဲ့တန်ဃာတွေကလည်းပဲရှောင်ရမယ်သီလတွေတော့လုံမာရဲ့ဆရာသမားအပေါ်မှာမိဘအပေါ်မှာတည်ထင်သုံးမော်ရီအပေါ်မှာကြောင်းတိုက်အပေါ်မှာကျင့်ရမယ့်ကျင့်ဝတ်တွေခြုံရင်းနေပြီဆိုရင်ဒီပုဂ္ဂိုလ်ကသီလမပြည့်ဘူးနိဗ္ဗာန်မရနိုင်ပါဘူးတဲ့ဒါလေးတွေကတတိထားတင်တယ်ဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကဒီရင်ကျေးမှုကိုကျင့်သုံးစေခြင်းလို့ကိုယ့်ရဲ့ယဟန်သိက္ခာယဟန်ဖြစ်ရဲ့ချုပ်ကိုမှတ်သားထားဖို့ပြောပြပေးပါလို့မိန့်ကြားခဲ့တာပါအဲ့တော့ဘုန်းကြီးတို့ဒီကျင့်ဝတ်ကလည်းသာသနာ꿰ချောင်းတွေနဲ့တော်တော်ကိုဆိုင်သွားတယ်ဘလို့လဲဆိုတော့ဘုန်းကြီးတို့သာသနာ꿰ချောင်းတရားတွေထဲမှာဖယားရှင်ပေါ်မှာမယိုသေးရင်သာသနာ꿰မယ်တရားပေါ်မှာမယိုသေးရင်သာသနာ꿰မယ်တန်ခါပေါ်မှာမယိုသေးရင်သာသနာ꿰မယ်အချင်းချင်းပေါ်မှာမယိုသေးရင်သာသနာ꿰မယ်ဒါမျိုးတွေရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီရေသေးလေးစားမှုဟာသာသနာတည်ချောင်းတရား ဒီယူသည်လေးစားမှုမရှိရင်သာသနာကွယ်တယ်တဲ့ဘုန်းကြီးတခုလေးပြောပြပေးမယ်ယနေ့သာသနာကွယ်ကြောင်းတွေဖြစ်နေတာနဲ့ဆက်ပြီးတော့ဘုန်းကြီးတို့စာတင်တိုက်တွေစာတင်တိုက်တွေဆိုတာသာသနာမျိုးဆက်တွေကိုမွေးထုတ်ပေးဖို့အတွက်တည်ကြတာပါစာတင်တိုက်တွေတည်ထောင်ကြတာယနေ့ချိန်ဒီမြတ်စွာဘုရားပြိဋိဘံဆံခဲ့တာနှစ်ပေါင်း2558နှစ်ပြည့်တော်မှာပါအဲ့တော့ဘုရားရှင်ပြိဋိဘံဆံပြီးတဲ့နောက်နှစ်ပေါင်း2550ကျော်တဲ့အချိန်ဒီသာသနာတော်ကြီးတည်လာတာဒီစာတင်တိုက်တွေကြောင့်တည်လာခဲ့တာတကယ်လို့စာတင်တိုက်မှာရှိတဲ့တန်ဃာတော်ရှင်မြတ်တွေစာမချဘဲနဲ့နေကြည့်လိုက်အနှစ်တရာလောက်နေလိုက်ရင်သာသနာဆိုတာမကွယ်ဘူးဆိုပြောပေါ်တဆင့်ကန်းနိုင်ဖို့မလွယ်တော့ဘူးအဲ့တော့ဒီစာတင်တိုက်တွေယခုခေတ်မှာရှားပါးလာပါတယ်တရားဓမ္မတွေကတော့စာတင်တိုက်တွေပေါ်တာကိုပဲပြောမယ်အဲ့စာတင်တိုက်ကတော့ပေါ်ပါရဲ့အရေးသွေးပြပြနဲ့စာတင်စာချလုပ်နေတဲ့ကြောင်းတိုက်ဘယ်နှတိုက်ရှိပါသလဲဒါလေးတွေကစဉ်းစားစရာကောင်းတယ်ဘုန်းကြီးတို့တက်သည့်နားလေတဲ့ဆရာတော်တွေကိုမေးကြည့်ပေါ့အင်မတန်မှရှားပါလာခဲ့ပါပြီအဲ့တော့ဘာဖြစ်လို့စာတင်တိုက်တွေစာမချခြင်းတော့တာလဲစာတက်ပေတဲ့ဆရာတော်တွေကဘာဖြစ်လို့အခြားလမ်းကြောင်းကိုရောက်ပြီးတော့စာချတဲ့လမ်းကြောင်းကိုမလုံချင်တော့တာလဲဆိုတော့တပည့်တွေရဲ့ယုံကြည်လေးစားမှုအားနည်းလို့တဲ့ဒါလည်းပဲတစ်ခုပါတယ်တချို့ဆရာတော်တွေဆိုရင်တွေ့ရင်ပြောကြတယ်စာတင်တိုက်မလုပ်ချင်တော့ပါဘူးကိုကစာလဲတင်ပေးရတယ်ကိုကပညာလဲတင်ပေးရတယ်စာဝနေလဲလုပ်ပေးရတယ်တခါတည်းရင်ကိုပြန်ပြီးတော့စကားလေးတစ်ခွန်းမကြည့်နဲ့တာနဲ့ပြန်ပြီးတော့ကျေစုကမ်းလိုက်တာတချို့စာတင်တိုက်ကြီးတွေဆိုရင်ဆရာဟိုတပီးရနေပြီးတော့ဒုံနဲ့ရိုက်တာတို့တချို့စာတင်တိုက်တွေမှာဆိုရင်ဓာတ်နဲ့ခုတ်တာတို့ရှိလာတော့စာချဘုန်းကြီးတွေကကိုယ်ကလည်းပညာပေးရသေးတယ်ကိုယ်ကလည်းစာဝတ်နေပေးရသေးတယ်ကိုယ်ကလည်းပဲပင်မဆင်းရဲခံရသေးတယ်ကိုယ့်ကိုပြန်ပြီးတော့ကျေစုကမ်းနဲ့ရံပြုတ်တယ်တော်ပြီစာတင်စာချလုပ်တော့မလုပ်ချင်တော့ဘူးကိုယ့်ကကိုယ်တရားလေးထိုင်စာလေးကြည့်တရားလေးပြတရားလေးဟောနေတော့မယ်ဒီလုပ်တွေမလုပ်ချင်တော့ဘူးဆိုပြီးတော့ဟောဒီစာတင်လုပ်တွေစွန့်သွားတာအဲ့ဒီတပည့်တွေကဆရာသမားပေါ်မှာကျေစုမတိတတ်တာယုံတည်မှုမရှိတာတွေအများကြီးပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီကျင့်ဝတ်လေးကိုကျင့်နိုင်လို့ရှိရင်ဆရာသမားတွေကတပည့်ပေါ်မှာမျက်နှာတပည့်တွေကလည်းပဲဆရာသမားပေါ်မှာမျက်နှာဆိုရင်သာသနာရှေ့ချောင်းဖြစ်သွားတယ်မြတ်စွာဘုရားကအဲ့ဒီရေးတွေဒီမြင်တော်မူပုံရပါတယ်မြင်လိုက်မယ်လို့ယူဆတယ်ပေါ့အဲ့တော့ဒီလိုအကြောင်းတွေမြတ်စွာဘုရားဟောတဲ့ထဲမှာဒီအကြောင်းတွေလည်းပဲပါပါလိမ့်မယ်ဒါကြောင့်မြတ်စွာဘုရားကတိမ်ကမဆင်းခင်မှာရဟန်းတော်တွေကိုရဟန်းခံရချုပ်ပြောပြပါဆိုတာခုနစာရိတ္တတိလာသာသနာယဉ်ကျေးမှုယိုသိမှုဃာရဝပြုမှုဓာရီကိုလှုပ်စေခြင်းလို့ကိုယ်တည်းအတ္တိခါကြည့်ရင်ကျင့်စေခြင်းလို့လိုက်နာစေခြင်းလို့ယိုသိစေခြင်းလို့မျက်နှိုးစေခြင်းလို့မိညာတဲ့ဒါလေးကသိပ်ပြီးတော့တတိထားစရာကောင်းတယ်ဒါကနံပါတ်1ရည်ရွယ်ချက်ဖြစ်ပါလိမ့်မယ်နောက်နံပါတ်2ဆရာသမားတွေပြောတာကဝါရိတ္တတိလာတခါတည်းရန်ဘုန်းကြီးတို့တန်ဃာတွေပစ္စည်းဝေဖန်တဲ့အခါမှာဝါစင်တိုင်းဝေဖန်တာတွေရှိတယ်ဒီကမှာကိုယ့်ရဲ့ဝါကမတိပဲနဲ့ဆေဝါတန်ဃာတွေကိုဝေမဲ့ပစ္စည်းကိုကိုက၈ဝါလောက်ရှိတယ်ဆေဝါတင်ပြီးတော့သွားယူရင်ဝိနည်းကောကုစတွေဖြစ်သွားနိုင်တယ်တန်တရားတွေဖြစ်သွားနိုင်တယ်အာဘတိဒုတိယပါရာဇီကာတွေနဲ့ယုံမလာနိုင်တယ်အဲ့ဒီကျင့်သီလတွေကိုပစ္စည်းဝေဖန်တဲ့အခါစသည်မှာလည်းပဲကျင့်သုံးနိုင်အောင်လို့ဝါရိတ္တသီလတွေကိုလည်းဖြစ်ကျင့်နိုင်အောင်လို့ပြောတာပါတဲ့နောက်တစ်ချက်ကတော့ဘုန်းကြီးတို့ကိုနှစ်တစ်ချိန်မှာတရားထုတ်တဲ့အခါငါဘယ်နည်းပဲရက်ကရဟန်းပြုခဲ့တာကနေ့ချင်းဒီငါသာသနာအလုပ်လုပ်လာတာဘယ်နှစ်ရှိပြီဆိုပြီးကိုယ့်ရဲ့အလုပ်တွေကိုပြန်ပြီးတော့သုံးသပ်နိုင်ဖို့ဆင်ခြင်နိုင်ဖို့ပီတိဖြစ်နိုင်ဖို့ဒါတွေကိုလည်းပဲပြောပြရတာပါလို့ဆရာသမားတွေမိန့်ခဲ့တယ်ပေါ့ဒါကြောင့်ပထမချက်အနေနဲ့ရဟန်းခံရချုပ်ကိုပြောပြပါဆိုတာနံပါတ်1စာရိတ္တတိလာသာသနာယဉ်ကျေးမှုကိုလိုက်နာကျင့်သုံးနိုင်ဖို့မိမိတဲ့ကြီးတဲ့ပုဂ္ဂိုလ်တွေကိုရည်သွေးလေးစားနိုင်ဖို့နံပါတ်2ဝါရိတ္တတိလာရှောင်ရမဲ့တိလာတွေကိုရှောင်ကျင်နိုင်ဖို့နံပါတ်3ကိုကြည်လာတဲ့ကငါဘယ်နှစ်ပဲရက်ကရဟန်းဖြစ်တယ်ငါဘာလုပ်တွေလုပ်ခဲ့တာဘယ်နှစ်နှစ်ရှိပြီဆိုတော့ကိုသုံးသက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ဒါတွေကိုပြောပြခိုင်းတာပါနောက်နံပါတ်2ပါလဲဆိုတော့မိယာ4ပါးကိုပြောပြပါတဲ့ဒါလေးကိုလည်းဘုန်းကြီးအချင်းချင်းပြောပြပေးမယ်မိယာ4ပါးဆိုတာဘာလဲဆိုတော့စွမ်းသင်ကန်းကြောင်းစီလူတွေလို့ပြောရင်တော့စာဝတ်နေကျမ်းမာရေးမြတ်စွာဘုရားကစာဝတ်နေကျမ်းမာရေးဆိုတာတက်ရှိတတ္တဝါတွေမရှိမဖြစ်လိုအပ်တာပဲဘယ်တတ္တဝါမစိုးစားတာလိုအပ်တယ်ဝတ်ဖို့လိုအပ်တယ်နေဖို့လိုအပ်တယ်ကျန်မာရေးတဲ့လိုအပ်တယ်တိရစ္ဆာန်တွေတော့ဝတ်ဖို့မလိုအပ်ဘူးပေါ့လူဖြစ်လာလို့ရှိရင်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ဘိက္ခုနီသီလရှင်ပဲဖြစ်ဖြစ်အဝတ်ဆိုတာလိုအပ်တယ်စားဖို့ဆိုတာလိုအပ်တယ်နေဖို့လိုအပ်တယ်ကျန်မာရေးအတွက်စိတ်ပစ္စည်းလိုအပ်တယ် တကယ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဒါကိုမိယာ၄ပါးလို့ခေါ်ရတယ်။ဒီယာမိယာ၄ပါးကိုယဟန်တစ်ကိုပြောပြပါတဲ့။ရှေခေတ်ကတော့ဘုန်းကြီးတို့လူဘဝကနေယဟန်ဖြစ်လာကြတော့မသိဘူးပေါ့။အခုအရှင်သာဂရိယလင်္ကာရကတော့ဝိနည်းငါးချမ်းကိုသင်ပြီးဖြစ်တဲ့အတွက်ဒါတွေကကျေနေပြီ၊သိနေပြီပေါ့။အဲ့တော့ဒါတွေကိုမသိဘူးဆိုရင်ဟာသာဝဏေရေကမရှိမဖြစ်ဟာ။တကယ်အရေးကြီးတာပဲဆိုပြီးတော့လူတွေလိုတန်ဃာတော်ရှင်မြတ်တရားစီပွားရေးလုပ်ပြီးတော့သာဝဏေရေဖြည့်ရှင်မယ်။နောက်ပြီးတော့အလောင်းစားတွေတစ်လုံးနှလုံးသုံးလုံးတွေလှုပ်ပြီးတော့သာဝဏေရေဖြည့်ရှင်မယ်။နောက်ပြီးတော့မအံ့မယာနီတွေနဲ့ဆေးကူပြီးတော့ဆေးဆရာလှုပ်ပြီးတော့သာဝဏေရေဖြည့်ရှင်မယ်။မြတ်စွာဘုရားကဒါတွေကိုလှုပ်သွားမှဆိုလို့သာဝဏေရေကမရှိမဖြစ်လိုအပ်တယ်မှန်တယ်။သို့တော့သာဝဏေရေမရှိမဖြစ်လိုအပ်တယ်ဆိုပြီးမဟုတ်တဲ့နီးတွေနဲ့အလောင်းစားနီးတွေနဲ့စီးပွားရေးလုပ်တဲ့နီးတွေနဲ့မြတ်စွာဘုရားမလှုပ်စေခြင်းနဲ့ဆေးကူဘေးတင်ဟောနီးတွေနဲ့သာဝဏေရေကိုမြတ်စွာဘုရားဖြည့်ရှင်မှာဆိုရင်တော့မူတယ်မလှုပ်စေခြင်းဒီတော့မြတ်စွာဘုရားကသာဝဏေရေကျမ်းမာရေးဆိုတဲ့မိယာလေးပါးကိုဖြည့်ရှင်သည့်ကိုမိန့်တယ်။နံပါတ်၁စားဖို့အတွက်မိမိရဲ့ခြေတလုံးဆွမ်းအားကိုမိပြီးတော့ဆုံးခံစားပါ။နံပါတ်၂ဝူရေးအတွက်ပန်တကူသင်္ကန်းကိုကောက်ပြီးတော့ဈေးတို့တုတ်တန်းတို့ပန်တကူသင်္ကန်းကိုကောက်ပြီးတော့ဝတ်ပါ။နံပါတ်၃နေရေးအတွက်တစ်တပင်ရင်ဝါတပင်အောင်မှနေပြီးတော့အလုပ်လုပ်ပါ။နံပါတ်၄ကျမ်းမာရေးအတွက်နွားကျင်ငယ်နွားကျင်ငယ်နဲ့စိန်ထားတဲ့ဇီဝတိဖန်ကားသည်ဒါတွေကိုစားရင်လေတော်ရုံတန်ရုံယောဂါတွေပျောက်ကင်းတယ်။အဲ့ဒီနွားကျင်ငယ်နွားကျင်ငယ်နဲ့စိန်ထားတဲ့ဇီဝတိဖန်ကားသည်ကိုစားသုံးပြီးတော့ကျမ်းမာရေးကောင်းအောင်ကြိုးစားပါဆိုပြီးတော့မြတ်စွာဘုရားကသာဝဏီကျမ်းမာရေးနဲ့ဆက်တဲ့မိယာလေးပါးနဲ့ဆက်တဲ့ဒီမိန်ကြားချက်ကိုမိန်ခဲ့တာ။ဘာဖြစ်လို့လဲဆိုတော့ဒီပစ္စည်းလေးပါးရလဲရလွယ်တယ်အပြစ်လဲကင်းတယ်ဘုန်းကြီးတို့ဆုံးခံစားတယ်ရလွယ်တယ်တဲ့အိမ်တစုံလုံးနဲ့ဘယ်အိမ်မှတာဝန်မကြည့်ဘူးပန်တကူသင်္ကန်းကောက်ဝတ်တယ်ဘသူ့ဘော်မှာဒုက္ခပေးရမရောက်ဘူးတစ်တပင်ရင်ဝါတပင်အောင်မှနေပြီးတော့စာတင်စာချလုပ်တယ်ဒါဘုန်းကြီးတို့မိုးတွင်းတော့မလုပ်ကောင်းဘူးပေါ့နောက်ပြီးတော့နွားကျင်ငယ်နွားကျင်ငယ်ရင်းနဲ့စိန်ထားတဲ့ပစ္စည်းဇီဝတိဖန်ကားသည်စားပြီးတော့ကျန်းမာရေးကောင်းအောင်လုပ်တယ်ဘသူ့မှာလည်းမထိကြိုက်ဘူးတာဝန်လည်းပေါ်ပါတယ်ရလဲရလွယ်တယ်ဘသူ့ဘော်မှာလည်းတာဝန်မကြည့်ဘူးပြီးတော့အပြစ်လဲကင်းတယ်တဲ့လောဘဒေါသမောဟအပြစ်တွေကင်းတယ်အဲ့တော့ဒီပစ္စည်းတွေကဘုန်းကြီးတို့သူများပေါ်လဲမထိကြိုက်ဘူးတရားမြတ်သဖြင့်ရှာဖွေလို့ရှိရင်လည်းလောဘဒေါသတွေကြီးမားမလာဘူးလောဘဒေါသတွေညှော့သွားဖို့ပဲရှိတယ်အပြစ်လဲကင်းတယ်ဒါကြောင့်ရှာလဲရလွယ်အပြစ်လဲကင်းတဲ့ဤကိုမြတ်စွာဘုရားညွန်ပြလာဒါရင်မဲလားဆိုတော့မဟုတ်ပါဘူးတဲ့ရှေးပုံရှေးကန်ရှိခဲ့လို့ရှိရင်တရားတော်မတွေလှူဒန်းတဲ့ဆွမ်းယနေ့လိုတန်ခါကုန်းကတ်တဲ့ဆွမ်းအိမ်မှာပင်ဖိတ်ကတ်တဲ့ဆွမ်းစသည်ဖြင့်တရားသဖြင့်ရတဲ့ဆွမ်းကိုလည်းပဲစားကောင်းပါတယ်။နောက်ပြီးတော့အဝတ်ကြတော့လည်းပဲတရားတော်မာရီသူတရာတရားနဲ့တူလှူဒန်းတယ်ဆိုလို့ရှိရင်တော့သင်္ကန်းမျိုးစုံကိုလည်းပဲအဆက်တဲ့သင်္ကန်းတွေကိုလည်းဝတ်ကောင်းပါတယ်။ရှေးကကတော့ပတ်စံလျှော်ကြီးနဲ့ဝတ်တဲ့ကပလာသင်္ကန်းစသည်ဖြင့်ဝတ်ကောင်းတယ်လို့ယနေ့ခေတ်မှာလည်းသင်္ကန်းမျိုးကိုဝတ်ကောင်းပါတယ်တဲ့။ရှေးပုံရှေးကန်ရှိလို့တရားတော်မာရီရဲ့ဆောက်လူရင်ကျောင်းနေမှာလည်းနေကောင်းပါတယ်။ရှိပုံရှိကံရှိလို့တရားဓမ္မတွေကလှူရင်တိုင်ရင်စီနိုင်ငံသားစီဒီဈေးတွေကိုသုံးပြီးတော့ယောဂပြောက်အောင်ကျင့်သုံးယောဂပြောက်ပြီးတော့သာသနာ့လုပ်ကိုလှုံ့ဆော်နိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကတရားသဖြင့်ရရင်လည်းပဲခွင့်ပေးခဲ့ပါတယ်အဲ့တော့ဘယ်လိုနည်းနဲ့ရမလဲဆိုတော့ကိုယ့်ရဲ့ဆွေမျိုးရင်းနေဆိုရင်အလှခံကောင်းတယ်ကိုယ့်ကိုယဟန်ခံတာတဲ့တရားဓမ္မတွေကရှင်ဘုရားပစ္စည်းလေးပါလိုအပ်တာမိမ့်ပါလို့စိတ်စီနာနဲ့ထက်ထက်တန်တန်နဲ့တကယ်လျှောက်ထားလို့ရှိရင်လေအဲ့ဒီတရားဓမ္မတွေတန်တောင်းကောင်းတယ်အဲ့ဆွေမျိုးလည်းမတော်ဘူးပစ္စည်းလေးပါလို့ရှိရင်တောင်းပါလူခံပါလို့လဲရှောက်မထားဘူးဆိုရင်တော့ရန်တော်တွေကမတောင်းကောင်းတော့ပါဘူးအဲ့တော့ဒါလေးတွေကတည်ထားတဲ့တယ်တကယ်လို့လိုချင်တဲ့ဆွေမျိုးမတော်ဘူးဆိုရင်ဆုံးခံတယ်လို့သွားရတယ်အရှင်ဘုရားဘာလို့ရှိတုံဆိုမှမေးမှဘာလို့ချင်တယ်ဆိုတော့ရှောက်ထားရပါတယ်ဒါဘုန်းကြီးတို့ဝိနည်းသဘောအရပြောတာပေါ့ဒါကြောင့်မြတ်စွာဘုရားကမိယာလေးပါဆွမ်းသင်္ကန်းကြောင်းစီသာဝဏီရဲ့ကျမ်းမာရေးကိုလည်းပဲယဟန်တဲ့ကိုတိမ်ကမဆင်းခင်မှာပြောပြပေးပါဒါမှဘလူနီးနဲ့ရှာဖွေသုံးဆောင်ရမလဲဒီလိုတည်သွားမှာဒါဆိုလို့ရှိရင်မလုတ်တင်တဲ့စီးပွားရေးရှာပြီးတော့ရှာဖွေတဲ့နီးနောက်ပြီးတော့အလောင်းစားတွေလုတ်ပြီးတော့ရှာဖွေတဲ့နီးဆေးကုဘေးတင်ဟောပြီးတော့ရှာဖွေတဲ့နီးဒီနီးတွေကိုမြတ်စွာဘုရားကကျင့်သုံးမှဆိုလို့ဆုံးခံစားပါပန်တကူသင်္ကန်းဝတ်ပါတတပိယင်ဝါရမင်းအောင်နေပါနွားကျင်ငယ်နွားကျင်ငယ်နဲ့ထုံထားတဲ့ဇီဝတိဖန်ကားတီကိုစားပြီးတော့ကျမ်းမာရေးကောင်းအောင်နေပါရှေးပုံရှေးကန်ရှိလို့ရှိရင်တော့စွန့်တင်ငန်းကြောင်းစီအဆက်တဲ့ပစ္စည်းတွေကိုသုံးဆောင်နိုင်ပါတယ်လို့မြတ်စွာဘုရားကမိန့်ကြားတာပစ္စည်းလေးပါသာဝဏေကျမ်းမာရေးမရှိမဖြစ်လိုအပ်တယ် အဲ့တော့မရှိမဖြစ်လိုအပ်တယ်ဆိုရင်မဟုတ်တာတွေလုံးမဆိုးလို့လုံးမိမှဆိုးလို့ပုထုဇဉ်ဆိုတော့လောဘတွေရဲ့ကြီးတဲ့အတွက်မဟုတ်တဲ့နည်းတွေနဲ့ရှာဖွေမှဆိုးလို့မြတ်စွာဘုရားကမင်ကြားပေးပါတဲ့ဒါကိုထောက်ဆခြင်းအပြင်အရှင်သာဂရိယာလင်္ကာရဟာလည်းပဲစွမ်းတင်ငန်းကြောင်းစီနဲ့ပတ်သက်လို့မြတ်စွာဘုရားတောင်မှခတော်စောကပြောတယ်လို့ပန့်တကူတင်ငန်းလို့ဆုံးခံစားတာတွေနဲ့ရောင်ရဲတင်းတင်းခဲ့ပါတယ်အဲ့တော့မိမိမှလည်းပဲကြောင်းရှိတာနဲ့ရောင်ရဲတင်းတင်းပဲတရားတော်မှလှူတာနဲ့တင်းတင်းပဲဘလို့လှူခံလိုက်ရရင်ကောင်းမလဲဘလို့ပြောလိုက်ရင်ငါပေါ်လှူခြင်းမလဲဒီစိတ်တွေမွေးလို့ရှိရင်တော့ဒါမြတ်စွာဘုရားဆန္ဒတော်နဲ့ဆန့်ကျင်ပြီးတော့အပင်ငရဲတိရောက်သွားနိုင်ပါတယ်အဲ့တော့တရားတော်မှတွေအနေနဲ့လည်းပဲကိုယ့်ရဲ့ယဟန်သစ်ကိုရှောက်ထားရမယ်ရှင်ဘုရားအဆက်တဲ့ယဟန်တွေနဲ့အဆက်တဲ့ပစ္စည်းလိုအပ်တာလှူခံပါလို့ရှောက်ထားတယ်ဆိုလို့ရှိရင်ယဟန်သစ်ကလည်းပဲအဆက်တဲ့ပစ္စည်းကိုလှူခံကောင်းပါတယ်မိမိတို့ကလည်းပဲယဟန်တော်နဲ့တင့်တော်တဲ့ပစ္စည်းကိုရွေးချယ်ပြီးတော့လှူဒန်းမယ်ဆိုရင်သာသနာတော်ကြီးစီပင်သွားနိုင်ပါတယ်သာသနာတော်ကြီးရှည်သွားနိုင်ပါတယ်သာသနာတော်ကြီးပြန်ပွားသွားနိုင်ပါတယ်ဒါဒုတိယချက်ကိုဘုန်းကြီးကပြောပြတာပေါ့ဘုန်းကြီးတို့တတိယချက်ကြတော့မြတ်စွာဘုရားကစတ္တာရိယကရဏီယာနိအာစေကိတ္တဘာနိတဲ့လုံးဝမပြုကျင့်ရမယ်ရှောင်ကျင်ရမယ်တရားလေးပါးကိုပြောပြပေးပါတဲ့သင်္ကမစင်ခင်ရှေခေတ်ကဘုန်းကြီးတို့မင်းကြီးမင်းသားတွေတို့တောင်သူတွေတို့ဂုံတွေတွေတို့တန်းပြီးတော့ယဟန်ဝတ်လာကြတော့ယဟန်အတွေ့အကြုံမရှိတော့စာမတင်ဘူးတော့ဒါတွေမသိဘူးမသိတော့ပြောပြပေးရတာခုကရှင်သာဂရိယလင်္ကာရတော့ဒါတွေသိပြီးသားဖြစ်သွားတယ်အဲ့တော့ရှောင်ကျင်ရမှာကဘုန်းကြီးတို့၄ပါးမကပါဘူးအကျင့်အပြည့်တောင်မှ229သွယ်သိက္ခာပုရှိတယ်အကျေအပြင်းဂရေ9000ကျော်ရှိတယ်အဲ့တော့ခုပြောပြတဲ့လေးဘုတ်ကမဖြစ်မနေရှောင်ကျင်ရမယ့်လေးပါးပါနံပါတ်1လိန်တူလိန်ကွဲဘလို့ပုဂ္ဂိုလ်နဲ့မဆူကာမဂုဏ်မှုမေထုံမှုကိုရှောင်ကျင်ရမယ်နံပါတ်2သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုတမတ်တဲ့တံပိုးကြီးတာဒါမျိုးတွေကိုယူမိရင်အပြစ်ကြီးတယ်နံပါတ်3လူသက်မှုကိုရှောင်ကျင်ရမယ်နံပါတ်4ဇံမတ်ဖို့တရားနဲ့ဆက်ပြီးတော့လိန်ညာမပြောရအောင်မယိုးမသားနဲ့ကိုယ်ကိုလှူခြင်းတန်းခြင်းအောင်တရားသူရတယ်လို့လို့တရားမှပြောတယ်လို့လို့ဒီလိုစိတ်တွေနဲ့ဝါကြွားတဲ့စိတ်တွေနဲ့မယိုးသားတဲ့စိတ်တွေနဲ့မပြောရအောင်အဲ့ဒီ၄ချက်ကိုတော့ဒါလုံးဝရှောင်ကျင်ရမယ်တဲ့အဲ့တော့ရှောင်ကျင်ရမှာတော့စောစောကပြောတယ်လို့ပေါ့အကျင့်တောင်229သွေးသိက္ခာပုရှိတယ်အကျေကဂရေ9000ကျော်ရှိတယ်မြတ်စွာဘုရားဘာဖြစ်လို့ဒီ၄ပါးတဲ့ကိုအထူးရှောင်ကျင်ရမှာလဲဆိုတော့ဒီ၄ပါးကျူးလွန်ပြီလို့ရှိရင်ရှင်ဟံဘဝကဆုံးရှုံးသွားတယ်ဖျားသားတော့မဟုတ်တော့ဘူးဆက်နေရင်လည်းအပင်ငရဲကြမှာနောက်ထပ်လူထွက်ပြီးလို့ယဟန်ပြန်ခံရင်လည်းပဲဒီသိက္ခာပုတွေကျူးလွန်ပြီးရင်ယဟန်အဖြစ်ပြန်မရနိုင်တော့ဘူးဒီဘဝမှာတော့ဒါကြောင့်ရှောင်ကျင်ရမှာကျန်တဲ့သိက္ခာပုတွေလည်းရှောင်ရမှာပဲသို့တော့ကျန်တဲ့သိက္ခာပုတွေကပြန်ပြီးတော့ငါဒီဟာကိုစောင့်ကြည့်မယ်ဆိုတဲ့စိတ်နဲ့အပြစ်ကိုကုစားလိုက်ကုစားပြီးလို့ရှိရင်ယဟန်ဖြစ်တဲ့ပြန်နေလို့ရသေးတယ်ဒါကြောင့်မြတ်စွာဘုရားကဒီ၄ပါးကိုပဲအထူးသဖြင့်မင်ကြားခဲ့တာရှောင်ရမှာတော့အလုံးရှောင်ရမှာပဲသို့တော့လုံးဝရှောင်ကျင်ရမှာကတော့နံပါတ်1လိန်တူလိန်ကွဲဇက်တူဇက်ကွဲကာမဂုဏ်မေထုံမှုရှောင်ရမယ်နံပါတ်2ပစ္စည်းဥစ္စာခိုးတာရှောင်ရမယ်အထူးသဖြင့်တမတ်တဲ့တန်ဖိုးရှိတဲ့ပစ္စည်းပေါ့နံပါတ်3လူသက်မှုရှောင်ရမယ်ကိုယ်ဝန်ကြားစေပေးတာကိုယ်ဝန်ကြားနီးပြောပြတာဒါတွေထိရှောင်ရမယ်ဒါလူလုံးပြီလို့ရှင်တော့ဒါယဟန်ဘဝနဲ့ဆက်မနေကောင်းတော့ဒီဘဝမှာလည်းယဟန်မခံကောင်းတော့နောက်ပြီးတော့ဇန်တရားမတရားဖိုးတရားနဲ့ဆက်ပြီးတော့လူတွေထင်ကြီးအောင်ကိုယ်ဘုံကြီးလာအောင်တရားအထုတ်တာဘလို့ကောင်းလိုက်တာတရားသူကိုဘလို့ရသွားခဲ့တာဦးစင်းတော့ကတော့လူတွေမနေကျင်တော့တယောက်တည်းတရားလေးနဲ့နေကျင်တာရိုးရိုးသားသားပြောရင်အပြစ်မရှိပေမဲ့လူထင်ကြီးအောင်ပြောရင်တော့ဒါတွေကအပြစ်သိကြီးမှသွားတတ်တယ်တဲ့အဲ့လောက်ထိမပြောဘဲနဲ့ရိုးရိုးသားသားကျင့်ရပါတယ်အဲ့တော့ရိုးသားမှုကိုခြေခံပြီးတော့ဒီသိက္ခာပုတ်၄ပါးကိုလည်းပဲလုံးဝမလွန်ကျူးမိအောင်လုပ်ပါကျန်တဲ့သိက္ခာပုဒ်တွေကလွန်ကျူးမိရင်ကုစားရင်ရနိုင်တယ်ပြန်ပြီးတော့စောင့်ကြည့်ရင်ယဟန်ဖြစ်နေမဲ့ဖို့ရနိုင်တယ်ဟောဒီသိက္ခာပုဒ်၄ပါးကတော့လွန်ကျူးမိရင်လူထွက်ရတယ်ကိုရင်ဝေ့ရတယ်ယဟန်ဘဝနဲ့နေရင်အပြစ်တွေသိကြီးတယ်နောက်တခါယဟန်ခံလို့လည်းဘယ်နည်းနဲ့မှမရနိုင်တော့ဘူးဒါကြောင့်ရိုးရိုးသားသားနဲ့နေပြီးတော့ကြိုးစားပါဒီသိက္ခာပုဒ်စောင့်ကြည့်ပါဆိုပြီးမြတ်စွာဘုရားကတတိယချက်အနေနဲ့မှာခဲ့တယ်နောက်ဆုံးဘုန်းကြီးတို့ပြီးတဲ့အခါကျတော့မလုပ်ရလဲဆိုတော့ဆရာသမားတွေဥပစေဆရာရမ်းခံပေးတဲ့ဆရာတွေကိုတကယ်လို့မြတ်ဝကြီးငွေလောက်ရတာချုပ်ယွင်းချက်တွေရှိရင်ခွင့်လွတ်ပါသူ့အပေါ်မှာလည်းပဲစာရှပေးခြင်းစတဲ့တောင်းဝန်တရားတွေဆရာသမားတွေရှိတယ်အဲ့ဒါတွေကိုအလုရှုပ်တဲ့အတွက်သူ့ဟာသူအခြေအနေရလို့ဆိုတာမချီးမြောင်းနိုင်ခင်လေခွင့်လွတ်ပါတယ်ဆိုတောင်းမှာဒါလေးတွေကလည်းယဉ်ကျေးမှုပဲအဲ့တော့ဒီယဉ်ကျေးမှုတွေကဘုန်းကြီးတို့ဒီခေတ်မှာတော်တော်ရှားပါးသွားပါပြီ မိဘနဲ့သားသမီးဆရာနဲ့တပည့်တိတ်ပြီးတော့ဘုန်းကြီးတို့ဟွာဖြစ်သွားတယ်ရင်ကျေးမှုတွေကင်းသွားတယ်အနောက်နိုင်ငံရဲ့လူခွင့်ရေးဆိုတဲ့စကားစံနဲ့တပည့်တွေကဆရာသမားကိုတရားစွဲတာနောက်ပြီးတော့ကျောင်းနေမှာဆရာသမားကရိုက်လိုက်လို့ရှိရင်မိဘတွေကအဲ့ဒီဆရာကိုပြန်ပြီးတော့တရားစွဲတာဒါတွေကလည်းပဲတော်တော်ကိုဘုန်းကြီးတို့မြန်မာနိုင်ငံမှာအနောက်နိုင်ငံရဲ့ယဉ်ကျေးမှုတွေကူးဆက်လာပြီဒါတွေကဘုန်းကြီးတို့သာသနာ껙ခြင်းရဲ့အကြောင်းတရားတွေထဲမှာပါပါတယ်ထူးခြားချက်ကဘာလဲဆိုတော့အနောက်နိုင်ငံကလူခွင့်ရေးဆိုတာကလွတ်လပ်မှုကိုဦးစားပေးပြီးတော့ပြောတာပါဘုန်းကြီးတို့ဘုရားရှင်ရဲ့ဒေသနာတော်တွေကြတော့စောင့်စည်းနိုင်တာကိုသီလဆောင်စည်းနိုင်လို့ရှိရင်သီလဆွမ်းအားတွေမြင့်ပြီးတော့တိတ်ခါတွေတက်သွားပါတယ်ဘဝမှာဆင့်မြင့်သွားပါတယ်အဲ့မှာကွဲပြားချက်တွေရှိတယ်အနောက်နိုင်ငံလိုဆက်ရှင်တွေပြင်းလွတ်လပ်တယ်မိဘဆက်ကနားမထောင်လဲရတယ်လွတ်လွတ်လပ်လပ်နေတယ်ကိုယ်ပေါ်မှာချုပ်ချယ်ရင်လူခွင့်ရေးချိုးဖောက်တာဒီလိုယူဆတယ်ဘုရားရှင်လိုကြတော့လွတ်လပ်တိုင်းကောင်းတာမဟုတ်ပါဘူးမှန်ကန်တဲ့လွတ်လပ်နည်းနဲ့ပဲကောင်းပါတယ်အဲ့တော့ဆောင်စည်းနိုင်တာမလုံသိမ့်တဲ့အလုပ်ကိုမလုပ်အောင်ဆောင်စည်းနိုင်တာဒါဆွမ်းအားသီလဆွမ်းအားတိလဆွမ်းအားမြင်ပါလို့ရှိရင်နိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုနိုင်တယ်တဲ့ဒါဘုန်းကြီးတို့အနောက်ယဉ်ကျေးမှုနဲ့ဗုဒ္ဓဘာသာယဉ်ကျေးမှုရဲ့ကွာခြားချက်ပေါ့ဒါလို့ဆိုရင်ဘုန်းကြီးတို့ယဟန်ကံမင်္ဂလာတရားတော်ဆိုတာထိုင်လျောက်ပြည့်စုံသွားပါပြီအဲ့တော့ယဟန်ပါကြောင့်ပြုခဲ့ရတယ်လေဘယ်ရွယ်မှာယဟန်ပြုတဲ့တယ်လေယဟန်ဖြစ်ပြီးတဲ့အချိန်မှာမြတ်စွာဘုရားကဆရာသမားတွေကိုဘယ်ချက်ဘယ်ချက်တွေကိုအထူးသဖြင့်မှာကြားခိုင်းခဲ့တယ်လေဒါလေးတွေကိုလေ့လာပြီးတော့ဘုန်းကြီးတို့ယဟန်တက္ကသိုလ်မတွေဟာကိုယ့်ရဲ့ယဟန်တော်ကိုသာသနာတော်မှာတစ်ပင်ကြီးတစ်ပင်ဖြစ်အောင်ပြုစုနိုင်ကြပါစေတစ်တပင်ကောင်ငှက်တပေါင်းနားခိုနိုင်ဆိုတဲ့အတိုင်းတစ်ပင်ကြီးဟာကြီးပြီးတော့အရိတ်တွေအသီးတွေအပွင့်တွေနဲ့ဝေစားရင်ငှက်တပေါင်းရဲ့အားခိုရာဖြစ်တယ်လို့နားခိုရာဖြစ်တယ်လို့မိခိုရာဖြစ်တယ်လို့မိမိတို့ရဲ့ယဟန်တော်ကိုမိပြုပြီးတော့စာသင်သားတွေတက္ကသိုလ်မှတွေအသိဉာဏ်တွေရပြီးတော့နိဗ္ဗာန်ချမ်းသာတိုင်အောင်ခံစားနိုင်အောင်စောင့်ရှောက်နိုင်ဖို့တစ်ပင်ကြီးတစ်ပင်ဖြစ်ပြုစုနိုင်ဖို့ဘုန်းကြီးဒီတရားကိုဟောပေးခြင်းဖြစ်ပါတယ်ဒီတရားတော်ကို나ယူပြီးတော့မှန်ကန်သောနည်းနဲ့မိမိတို့ရဲ့ယဟန်တော်ကိုပြုစုပျိုးထောင်နိုင်ကြပါစေပြုစုပျိုးထောင်ရင်းနဲ့နှလုံးသားမှာပါရမီတွေရင်တန်ပြီးမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း